Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA အမေရိကန်အတန်းရဲ့2024ခုနှစ်ဇန်နဝါရီလ16ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခန့်လိုင်းဒိုမီတာ3249လိုင်းလက်မီတာ190အထိကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။ဂါဇာဒေသမှာစစ်ရှင်လျှော့ချဖို့အချိန်ရောက်နေပြီလို့အမေရိကန်သမ္မတအင်ဒိုကအစ္စရေးကိုတိုက်တွန်းလိုက်ပါတယ်။ရုရှားရဲ့စစ်ကူကယ်ရေးလေးနှစ်ဆင့်ကိုယူကရိန်းလီဒါဘက်ကပြစ်ချခဲ့တယ်လို့ယူကရိန်းစစ်ဘက်အကြီးအကဲကပြောဆိုပါတယ်။ရှမ်းမြောက်ဒေသမှာစစ်ကောင်စီနဲ့ညီနောင်သုံးဘွဲ့အကြားအပြစ်ရသဘောတူလိုက်တယ်ဆိုပေမဲ့သဘောတူညီချက်ကဆော်ရဲပုံမှာပဲရှိပြီးတော့ဒုက္ခသည်တွေနေရာမပြောင်းနိုင်ကြဘူးလို့ဆိုပါတယ်
။ဒီလိုထိတ်တန့်ရောက်တဲ့နေ့ပြီးမှတော့နိုင်ငံရေးအချင်းသားတဦးသေဆုံးခဲ့ရတဲ့အကြောင်းရင်းသတင်းပေးပို့ချက်ထိုင်းဘက်ကိုတရားမဝင်ဝင်လာတဲ့မြန်မာတချို့ဖမ်းဆီးခံရတဲ့အကြောင်း Digital T အဖြစ်ပြောင်းလဲတော့မယ်ထိုင်းတီရဲ့အချောင်ဆရာတွေနဲ့အတူပဲရာသီဥတုပြောင်းလဲမှုဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုလည်းတင်ပြပါမယ်ရှင်။အပတ်စဉ်ကဏ္ဍတွေတဲမှာတော့သတင်းတောင်မှတ်စုစီးပွားရေးလူမှုရှုခင်းနဲ့တက်တက်ရောက်သတင်းလှအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဥတီမောင်တန်ကပြောပြပေးပါအောင်ရှင
်။ရုရှားရဲ့တေဂျိုသတိပေးထောက်လိုင်းလေရင်နှစ်ဆင့်ကိုယူကရိန်းလီဒါကပစ်ချလိုက်တယ်လို့ယူကရိန်းစစ်တပ်အကြီးအကဲကတနင်္လာနေ့ကပြောလိုက်ပါတယ်။ရုရှားလေရင်တွေဟာမိုင်400အကွာမှာရှိတဲ့ရန်သူကိုသိရှိနိုင်ပြီးမြေပြင်ကတပ်တွေစီကိုသတင်းပို့ပေးနိုင်ပါတယ်။ယူကရိန်းမှာရှိတဲ့ရုရှားတပ်တွေကိုလှုပ်ရှားရမှာဒီလေရင်တွေကိုမရှိမဖြစ်အရေးပါပါအသုံးပြုကြတာပါ။ပြတ်ကျသွားတဲ့ဆိုတဲ့လေရင်20က A50 အမျိုးအစားနဲ့ IL-22 အမျိုးအစားထောက်လိုက်လေရင်တွေဖြစ်ကြပါတယ်။လေရင်တွေကိုဘလို့ပစ်ချခဲ့တယ်ဆိုတာကိုတော့ယူကရိန်းလက်နက်ကိုင်တပ်ဖွဲ့များရဲ့ကောက်ဝေးဦးစီးချုပ်ဗိုလ်ချုပ်ကြီးဗယ်လာရီဇာလူစင်နီကမပြောချပါဘူး။ယူကရိန်းကအနောက်နိုင်ငံတွေစီကလေကြောင်းကာကွယ်စနစ်ကိုရရှိထားတာပါ။လူမှုမီဒီယာပေါ်မှာသူတွဲတင်လိုက်တဲ့ဗီဒီယိုထဲမှာတော့ယူကရိန်းနဲ့ရုရှားအကြားမှာရှိတဲ့အဇော့ပင်လယ်ပြင်မှာလေရင်ကိုဖမ်းယူသိနိုင်တဲ့စစ်ဘော်ကနေပျောက်သွားတာကိုပဲတွေ့ရပါတယ်။ A50 လေရင်ပေါ်မှာလူ15ယောက်လိုက်ပါထောက်လန်းနိုင်တာပါ။ရုရှားလေတပ်ကစစ်ဆေးရေးအတွက်အဲ့ဒီလိုလေရင်မျိုး6စင်းကိုအသုံးပြုနေပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးရုရှားစစ်တပ်ကအတည်ပြုချက်ချက်ချင်းမရရှိသေးပါဘူး။လက်ရှိအခြေအားဂါဇာမှာစစ်ဆင်နေတာကိုလျှော့ချရမယ့်အချိန်ဖြစ်တယ်လို့အမေရိကန်သမ္မတအင်ဂျူရောကတနင်္ဂနွေနေ့ကပြောလိုက်ပါတယ်။အစ္စရေးခေါင်းဆောင်တွေကဟားမတ်စစ်သွေးကြွအုပ်စုပေါ်စစ်ဆင်ရေးကိုဆက်လက်တိုးမြှင့်စစ်ဆင်မယ်လို့ပြောနေတဲ့အချိန်မှာအခုလိုပြောဆိုချက်အင်ဂျူရောကထွက်လာခဲ့တာပါ။ဒီပြောဆိုချက်ကရက်တရာအဖြစ်မှာအမေရိကန်နဲ့အစ္စရေးကြားအမြင်ကွဲပြားနေတာကိုလည်းပြသနေပါတယ်။ပြစ်မှတ်ကိုပဲအဓိကထားလို့တိုက်ပွဲငယ်လေးတွေနဲ့စစ်ဆင်ရေးကိုကူပြောင်းမှုအမေရိကန်ကအစ္စရေးကိုပြောနေကြောင်း CBS ကျောင်းပြင်သံကြားနဲ့တွေ့ဆုံရမှာအင်ဂျူရောအမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကပြောကြပါတယ်။အဲဒီလိုကူပြောင်းမှုအခုအချိန်ကတင့်လျော်တဲ့အချိန်ဖြစ်ကြောင်းသူကဆိုပါတယ်။ဟားမတ်စ်ကိုချိန်မုံနိုင်တဲ့အထိတစားကားဖြစ်ဖမ်းဆီးထားသူအလုံးပြန်လွတ်တဲ့အထိတိုက်ခိုက်သွားမယ်လို့အစ္စရေးဝန်ကြီးချုပ်နတ်တန်ယာဟုကအခိုင်အမာပြောထားတာပါ။တနင်္ဂနွေနေ့တော့ဖမ်းဆီးထားတဲ့အစ္စရေးတစားကား3ဦးရဲ့ဗီဒီယိုဟားမတ်စ်ကထုတ်ပြန်လိုက်ပါတယ်။အတင်းကျပ်လောက်ခိုင်းတယ်လို့ယူဆတဲ့အဲဒီဗီဒီယိုမှာစစ်ကိုအဆုံးသတ်ဖို့နဲ့သူတို့အိမ်ပြန်နိုင်အောင်လုပ်ပေးဖို့အဖွဲ့ခံသဘောကပြောထားပါတယ်။အစ္စရေးတပ်ဖွဲ့တွေကဂါဇာမှာတနင်္လာနေ့ကလေကြောင်းကနေဆက်လက်တိုက်ခိုက်နေကြပြီးမနေ့ကလူ130ကျော်သေဆုံးခဲ့တယ်လို့ဟားမတ်စ်ရဲ့ကျန်းမာရေးဌာနကပြောပါတယ်။ဂါဇာတောင်ပိုင်းခန်ယူနစ်ဒေသကလက်နက်တိုးလောင်ရာနေရာကိုလေကြောင်းကရောမြေပြင်ကမှအစ္စရေးကတိုက်ခိုက်ဖျက်ဆီးခဲ့ပြီးဂါဇာမြောက်ပိုင်းမှာတော့စစ်သွေးကြော5ယောက်သေဆုံးခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အရသားနဲ့တိုက်ခိုက်သူကိုခွာချမဖော်ပြတဲ့ဂါဇာကျမ်းအိဌာနစည်ရင်မှာတော့စစ်ဆကလေးကအနည်းဆုံးလူပေါင်း 24,100 တည်ဆုံးခဲ့ပြီးလူပေါင်း 6,000 ကျော်ဒဏ်ရာရှိခဲ့တယ်လို့ဆိုပါတယ်။ပဋိပက္ခတဲ့လူသားချင်းစာနာထောက်ထားရေးကိုဆွေးနွေးဖို့ဒေသတွင်းရောက်ရှိလာတဲ့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးပန်နီဝေါန်ကတော့အပြစ်ခတ်ရစရေးဟာတစ်ဖက်သက်မဖြစ်နိုင်တယ်လို့အကြောင်းခံသတ်မှတ်ချက်မရှိဘဲလည်းမဖြစ်နိုင်ဘူးလို့ပြောပါတယ်။သူကဂါဇာမှာရေရှည်တည်တံ့တဲ့အပြစ်ရရေးဖြစ်ဖို့စော်လိုက်ပါတယ်။ဒါပေမဲ့အခုအချိန်စစ်ပွဲကိုရလိုက်တာဟားမတ်စ်အတွက်အောင်ပွဲဖြစ်နိုင်မယ်လို့အစ္စရေးကပြောထားပါတယ်ခင်ဗျာ
။ VOA America ကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505လိုကနေပြီးထုတ်လွှင့်ပေးပါရရှင
် VOA ရုပ်သံကနေမနေ့ခင်အင်္ဂါနေ့မနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်စစ်ကောင်စီနဲ့ညီနောင်သုံးဘွဲ့ကြားအပြစ်ခတ်ရေးအစိုးရသဘောတူညီချက်ကစာရွက်ပေါ်မှာပဲရှိသေးတယ်လို့မြေပြင်မှာအလုပ်လုပ်နေတဲ့ခရီးရန်ဖျားကြောင့်လူမှုဝန်ထမ်းအကျိုးဆောင်တူကပြောကြပါတယ်။တိုက်ပွဲတွေနဲ့လမ်းပိတ်နေတာတွေကြောင့်ချမ်းမြောက်ကဝေးလံခေါင်ပြားဒေသတွေကိုလူသားချင်းစာနာထောက်ထားရေးအကူအညီမပို့နိုင်သေးဘူးလို့လည်းလူမှုဝန်ထမ်းအကျိုးဆောင်တွေကပြောတာကိုကက်သိုလစ်အာရှသတင်းဌာနတို့အတိတ်ပဲရတဲ့ UCA သတင်းကဖော်ပြထားတာပါ။အပြစ်ခတ်ရက်ဆက်လိုက်တဲ့ဆိုပေမဲ့ခရီးရန်တွေအပါဝင်ထောင်ချီတဲ့ဆစ်ဆောင်ပြည်တွင်ဒုက္ခသည်တွေဟာသူတို့တရက်ကိုမပြတ်နိုင်ကြသေးပါဘူးဒုက္ခသည်ခုနှစ်ဟာလာရှိုကကက်သလစ်ဖျားเจ้าမှာခိုးလုံနေကြပြီးတခြားဒုက္ခသည်တွေကဘုန်းကြီးเจ้าတွေမှာခိုးလုံနေကြတယ်လို့ UCA သတင်းကဆိုပါတယ်ဒုက္ခသည်တွေကသူတို့လုံခြုံရေးကိုစိုးရိမ်ရတဲ့အတွက်မပြတ်နိုင်ကြသေးတာဖြစ်တယ်လို့ဖျားเจ้าလူမှုအကျိုးဆောင်တွေကပြောကြပါတယ်ဘုရားသခင်ကဖွဲ့စည်းတွေပုံတိကအလူရှင်တွေနဲ့အတူဒီလူမှုအကျိုးဆောင်တွေကဒုက္ခသည်တွေကိုလူသားချင်းစာနာထောက်ထားရေးအကူအညီပေးနေကြတာပါကစားတမ်းမြောင်ဒေသကိုအခုကြီးရောက်ရှိနိုင်တဲ့နေရာတွေထပ်မတိုးဘူးဆိုရင်လူရဲ့နှစ်သက်မှနှစ်သန်းဟာငါမှုခေါင်းပါမှုနဲ့ယောဂကပေးကြောက်နိုင်တယ်လို့ကုလသမဂ္ဂအခုကြီးပေးဌာနတွေကတနင်္လာနေ့ကသတိပေးလိုက်ပါတယ်။ကမ္ဘာစားသောက်ရေးခါအစီအစဉ် WFP ကုလသမဂ္ဂကလေးများပညာရေးရမုံအဖွဲ့ UNICEF နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO တို့ကပူးတွဲကြေညာချက်ထုတ်ပြန်သတိပေးလိုက်တာဖြစ်ပါတယ်။ဂါဇာကပါလက်စတိုင်းပြည်သူတို့စီအခုကြီးရောက်ဖို့ဝင်ပေါက်လမ်းအသစ်တွေဖွင့်နေစဉ်ကုန်တင်ကားတွေကိုနေဆက်စစ်ဆေးဂိတ်တွေကပို့ပြီးခွင့်ပြုလူသားချင်းစာနာထောက်ထားရေးဝန်ထမ်းတွေတွာလာလှုပ်ရှားတာအပေါ်ကတ်သက်ချက်တွေကိုလျှော့ချပေးအကူအညီပေးဖို့စစ်စစ်သုံးသက်ကြသူတွေနဲ့အကူအညီကိုဖြန့်ဝေနေကြသူတွေရဲ့လုံခြုံရေးပေါ်အမတ်ခံချက်တွေပေးဖို့လည်းကြေညာချက်ကတောင်းဆိုထားပါတယ်ဒီလိုတွေလုံးမသာငါ့မှုခေါင်းပတ်မှုဘေးမကျအောင်လုပ်နိုင်ပါမယ်လို့ WFP ရဲ့အမှုဆောင်ဒါရိုက်တာစင်ဒီမက်ကိန်းကပြောကြားပါတယ်လက်ရှိချိန်မှာဂါဇာဝင်လမ်းနှလမ်းကိုပဲအသုံးပြုနေရတာကြောင့်လက်စင်ပို့ပေးရမယ့်အကူအညီသတ်မှတ်ရထားချက်ရဲ့20ရာခိုင်နှုန်းကိုပဲပို့ပေးနိုင်ပါတယ်လို့ WFP ကပြောကြားပါတယ်ခင်ဗျာ။ထောင်ထဲမှာရှိနေတဲ့အီရန်နိုင်ငံတော်စက်ကြီးဝါရဖြတ်ကြည့်တယ်လို့ဆွဆွဲပြီး Nobel ငြိမ်းချမ်းရေးဆုရှင် Nargis Mohammadi ရဲ့အပြစ်ကြခြင်းကိုတွန့်ပြလိုက်ပါတယ်။ Instagram မှာတင်ထားတဲ့ Mohammadi ရဲ့မိသားစုလူမှုစာမျက်နှာရ Mohammadi ကို2015လတီရန်မျိုးနဲ့အနာကပြည်နယ်တွေရဲ့ပြင်ပမှာနေထိုင်မှုနှစ်နှစ်ခီးသွားလာခွင့်ပိတ်တာနှစ်နှစ်လူမှုနိုင်ငံရေးအုပ်စုတွေနဲ့ပူပေါင်းရေးကိုပိတ်ပင်တာနှစ်နှစ်နဲ့စပတ်ဖုန်းအသုံးပြုတာပိတ်ပင်တာနှစ်နှစ်အစ္စလာမ်တော်လှန်ရေးတရားရုံးကဆုံးဖြတ်ချမှတ်လိုက်ပါတယ်မိုဟာမက်ဒီဟာလူခွင့်ရေးတက်ချွတ်လှုပ်ရှားသူဖြစ်ပြီးဝါရဖြန့်ချိမှုအာဏာပိုင်တွေကိုအသေးဖြတ်မှုနဲ့အကျဉ်းတောင်တွေအာခံမှုတွေနဲ့လောလောဆယ်နိဗ္ဗန်အကျဉ်းတောင်ထဲမှာရှိနေပါတယ်လုံခဲ့တဲ့အနှစ်20ပြည့်မှာသူမဟာထောင်ထဲဝင်လိုက်ထွက်လိုက်လှုပ်ရှားနေထိုင်ခဲ့ရတာပါအခုပြစ်ဒဏ်အသစ်ကဒီဇင်ဘာလ19ရက်နေ့မှာချမှတ်လိုက်တာဖြစ်ပြီးတရားစစ်ဆေးရမှာပါဝင်ဖို့မိုဟာမက်ဒီကညှင်းဆိုခဲ့တယ်လို့သူမရဲ့မိသားစုကဆိုပါတယ်ပြစ်ဒဏ်တွေစုပေါင်းလိုက်ရင်ထောင်ထဲ12နှစ် 3 လကျိန်းတာ154ချက်ရပ်ရွာအကျိုးဆောင် 4 လနေနေခီးသွားခွင့်ပိတ်လူမှုနိုင်ငံရေးအဆက်ဖြတ်2နှစ်ဖြစ်တယ်လို့လည်းမိသားစုရဲ့လူမှုစာမျက်နှာကပြောထားပါတယ်ခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်တင်ပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ချင်ရပါမယ်မွန်ပြည်နယ်ချက်မြော့မြို့နယ်ချက်မြော့အချင်းထောင်မှာထောင်နံတသက်ချမှတ်ခံထားတဲ့အစ္စလမ်ဘာသာဝင်အချင်းသားတဦးအချိန်မီဆေးကုသခွင့်မရတာကြောင့်တေဆုံးခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက် PPNM ကထုတ်ပြန်ပါတယ်တေဆုံးသူဟာစစ်ကြောရေးမှာရိုင်းနှက်နှိပ်စက်ခံရတဲ့ဒဏ်တွေနဲ့2023ခုနှစ်နိုဝင်ဘာလကစပြီးကျန်းမာရေးဆိုးရွားလာခဲ့တာဖြစ်ပေမဲ့ဆေးကုသခွင့်မရခဲ့ဘူးလို့လည်းပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုတော့နန်းလောင်တင်ပြပေးပါမယ်ရှင်
တေဆုံးခဲ့သူဟာအသက်43နှစ်အရွယ်နိုင်ငံရေးအကျဉ်းသားကိုရာရှင်သို့မဟုတ်ဟာရှင်ဆိုသူဖြစ်ပြီးဇန်နဝါရီလ12ရက်နေ့ကကွယ်လွန်သွားတာလို့သိရပါတယ်။အစ္စလမ်ဘာသာဝင်ဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကုန်ပိုင်းမှာသူ့ကိုပုံမှန်904မြင်းဆောင်50နှစ်ကာကြီးဆွဲချက်တွေနဲ့ထောင်ဒဏ်တသက်ချမှတ်ခံခဲ့ရတာဖြစ်ပါတယ်။ တေဆုံးသူဟာစစ်ကြောရေးမှရိုက်နှက်နှိပ်စက်ခံရတဲ့ဒဏ်တွေနဲ့2023ခုနှစ်နိုဝင်ဘာလကစပြီးကျန်းမာရေးဆိုးဝါးလာခဲ့ပေမဲ့လည်းဆေးကုသခွင့်မရခဲ့ဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကရဲ့ PPNM ကဦးဆောင်ကော်မတီဝင်ဦးတိုက်ထွန်းက VOA ကိုအခုလိုပြောပါတယ်
သူကဒီဘိုက်ရယ်ရင်ဘက်ရယ်ကအရန်အောင်တဲ့ဟာပေါ့နော်အရန်အောင်တဲ့ဆောင်းရည်လည်းဖြစ်မယ်ဆိုမှအဲဒီတော့သူတို့တုံးတက်ခဲ့ကြတာပေါ့နော်တံပြန်ပေါ်လို့ပဲတုံးတက်တယ်အဲ့မှာသူမကြမကြထောင်ဆေးရုံမှာပေါ့နော်သူ့ကိုဆေးဝါးကူတာမှုပေးဖို့ဆိုမှသွားတင်ပြတယ်တင်ပြရင်မှသူကထောင်ဆေးရုံမှာနေလိုက်နည်းနည်းတက်တာလိုက်အဆောင်ပြန်ပို့လိုက်နေသူတို့နေလာတာပေါ့နော်အဓိကကျွန်တော်တို့စုံစမ်းရရှိတာကတော့သူ့ရဲ့ဒီဝန်တွင်းမှာပေါ့နော်ဥရီရောင်ရမ်းတာပေါ့နော်ရောင်ရမ်းပြီးမှအဲ့လိုမျိုးပေါ့ပုတ်လူနီနီပုံစံမျိုးပေါ့နော်အဲ့လိုမျိုးတွေဖြစ်တယ်လို့တော့ကျွန်တော်တို့စုံစမ်းသိရှိရပါတယ်ဗျာအာသူ့မှာပေါ့နော်ယောဂအခမ်းမရှိဘူးခင်ဗျာကျွန်တော်တို့သိရတာစစ်ကြောရေးမှာရင်ဘက်နံရိုးတွေကြားတဲ့တွေကိုရိုက်နေခံရတယ်ဗိုက်တွေကိုပေါ့နော်သူတက်နေခံရတယ်ရိုက်နေခံရတယ်သူခံခဲ့ရတယ်ဆိုတဲ့အကြောင်းကိုအဲသူနစ်ဆက်ရပါပေါ့နော်သူ့ရဲ့ဒီမိတ်ဆွေတွေကိုသူရင်ခွင့်ခံရမျိုးရှိတယ်ပေါ့နော်မတက်တာမတက်တာတဲ့အဆုံးပေါ့အနာလည်းမပေါ်ဘဲနဲ့အတွင်းထဲမှာနေဖြစ်နေတဲ့ပြဿနာပေါ့နော်အပြင်မှာဒဏ်ရာမပေါ်ဘဲနဲ့ဆောင်ရယ်တော့ပြလိုက်ဆောင်ရယ်လည်းဘာမှဖြစ်ပါဘူးဒီတိုင်းပဲဒီဆေးလေးတောက်လိုက်ဆိုမှအဲ့လိုမျိုးပါရာစီတမောလို့ဆီဗီလိုလောင်းနေပဲသူ့ကိုလေပတ်နေရပေါ့နော်အရင်မတက်တာချင်းချင်းဆေးရုံမှာခဏထားလိုက်ဆောင်ဝင်နေကြည့်ပေးလိုက်ဒီလိုအနေနဲ့ပဲသူကတော့နေခဲ့ရတယ်အရင်ယောဂအခမ်းတော့မရှိပါဘူးခင်ဗျာသူ့မှာလေ
အချင်းထောင်ထဲမှာထောင်ဝင်စားပါဆယ်ပေးပို့တဲ့နေရာမှာလင်ငန်းညာဆေးဝါးတွေပေးပို့ခွင့်ကိုကန့်သတ်ထားသလိုအချင်းထောင်အတွင်းကုသမှုလုံလောက်စွာမရရှိတဲ့အတွက်ကောအရေးကြီးလူနာတွေကိုအချိန်နဲ့တပြေးညီပြင်ပဆေးရုံစီကိုပို့ဆောင်ကုသခွင့်မရခဲ့တာတွေကြောင့်မှလင်ငန်းရဲ့အချင်းသားတွေမသေးသင့်ပဲတည်ဆုံနေရတယ်လို့ဦးတိုက်ထွန်းကပြောပါတယ်2023ခုနှစ်အတွင်းဆေးဝါးစောင့်ရှောက်မှုလုံလောက်စွာမရလို့တည်ဆုံခဲ့ရသူစုစုပေါင်းအယောက်20နီးပါးရှိခဲ့တယ်လို့သူကပြောပါတယ်။လက်ရှိမှာတော့အချင်းထောင်တွေဟာအဆိုးအဝါဆုံးလူအခွင့်ရေးချိုးပေါက်ခံရတဲ့နေရာတစ်ခုဖြစ်နေတယ်လို့လည်းပြောပါတယ်။
ကျမရေးတွေ့ပေါ့နော်ဆေးဝါးစောင့်ရှောက်မှုလုံလောက်စွာမရရှိခဲ့လို့တည်ဆုံတဲ့လူတွေကိုကျွန်တော်ပြုစုထားတာကိုမှပေါ့နော်ဒီနိုင်ငံတော်ကကျွန်တော်တို့ပြုစုထားတဲ့များထောင်နေမှာဆိုရင်အချင်းအချင်းတို့စုစုပေါင်း17ယောက်ရှိခဲ့တယ်ဗျဒီဥပပါမယ်ဆိုရင်အခုလောဆယ်ဆိုရင်ကျွန်တော်တို့19ယောက်ရှိပြီပေါ့နော်ဒီဇင်ဘာလတလထဲမှာပဲ4ယောက်တည်ဆုံခဲ့တယ်ပေါ့နော်အဲ့ဒီတည်ဆုံခဲ့ရမှာလဲအသက်ရွယ်ငယ်ရွယ်တဲ့အသက်20ကျော်ကနေပေါ့နော်40ကျားမှရှိရလူငယ်နဲ့လူလက်ပိုင်းတွေကတည်ဆုံကြတာများတယ်ယောဂတွေကိုပြန်ကြည့်ရခါမှလဲပေါ့နော်တယောက်ကတော့ကင်ဆာမှုလို့ဆုံးသွားတာကိုလက်ခံလို့ရပါမယ်ကျန်တဲ့သူတွေကကြတော့ပေါ့နော်ရိုးရိုးဝမ်းပြောက်ဝမ်းရှောကနေဆုံးသွားတာရယ်အကုတ်ကူချင်းအလျမ်းလွန်ခဲ့မှဆုံးသွားတာမျိုးတွေဖြစ်နေရပေါ့နော်ပို့ပြီးဆိုးရလာတာကတော့2024အစပိုင်းမှာလဲကျွန်တော်တို့ဒါထောင်နေမှာပေါ့နော်ကျွန်တော်တို့ထပ်ပြီးမှမြင်တာရတာကအရင်နှစ်နဲ့မတူတာကဒီအမျိုးသမီးတွေကိုပါပေါ့နော်လေမိုင်းဆိုင်ရာနောက်ဆက်တာပေါ့နော်ကျွန်တော်တို့မရင်းချင်းတွေလိုပဲတက်မှတ်လို့လဲရတာပေါ့အမျိုးသမီးတွေကလိုဆန်တာမပါပဲနဲ့သူတို့ရဲ့ကိုအင်္ဂါတွေပေါ့နော်သူတို့ရဲ့ဒီလေအင်္ဂါတွေကိုလက်တွေနဲ့နှိုက်ယူစစ်ဆေးတာတွေပေါ့နော်ထမနာလာချင်းမှမဆောင်သူတို့စစ်ဆေးတာတွေကတော်လေးကိုမှဒီ2024အစပိုင်းမှာကျွန်တော်တို့မြင်လာရတယ်ပို့ပြီးကြုံလာရတယ်ဒါကတော့လက်ရှိပြင်ချင်းတွေဖြစ်တယ
်ပသိန်းတိုက်ဦးမြင်းချံမုံရွာမကွေးတာယာဝရီအင်းစိန်နဲ့ကလေးအချင်းထောင်တွေထဲကတည်ဆုံတဲ့ဖြတ်တွေအရာတည်ဆင်းကိုအတည်ပြုထားတာလို့ပြောပါတယ်ကိုလိုနီခေတ်ကလေးကပြဋ္ဌာန်းထားခဲ့တဲ့အချင်းထောင်လက်ဆွဲဥပဒေအခန်း၈ပုံမှ39မှာအချင်းသားတွေရဲ့ဆေးကုသခွင့်ကိုနှောင့်နှေးကြံ့ကြာမှုမရှိဘဲကုသခွင့်ပေးဖို့ပြဋ္ဌာန်းထားပေမဲ့လက်တွေ့မှာမရရှိဘူးလို့အချင်းထောင်နဲ့နှိဆက်သူတွေကထောက်ပြပါတယ်တည်ဆုံသူကိုရာရှင်ရဲ့အလောင်းကိုမိသားစုစီပြန်ပို့မပို့တော့အသေးစိတ်မသိရသေးပါဘူးဌာနပသက်လို့ကြက်မရောအချင်းထောင်နဲ့နေပြည်တော်ကအချင်းဦးစီးဌာနဘက်ကိုအချင်းချင်းဆက်သွယ်ခဲ့ပေမဲ့ပြန်လည်လက်ခံဖြေဆိုတာမရှိခဲ့ပါဘူး။အာနာသိန်းချိန်ကနေ2024ခုနှစ်ဇန်နဝါရီလ14ရက်နေ့အထိနိုင်ငံရေးအချင်းသား26,000နီးပါးရှိခဲ့ပြီးအခုလက်ရှိအချိန်ဒီဆိုရင်တော့နိုင်ငံရေးအချင်းသား2,000နီးပါးဖမ်းဆီးခံရတော့မယ်လို့ AAPP ကထုတ်ပြန်ထားပါတယ်။2023ခုနှစ်အတွင်းဆေးဝါးစောင့်ရှောက်မှုလုံလောက်စွာမရတဲ့အတွက်တည်ဆုံခဲ့ရသူစုစုပေါင်းကအယောက်20နီးပါးရှိခဲ့တယ်လို့လည်းပြောပါတယ
်။ကိုကန့်တပ်ဖွဲ့ဟာဒေတာရင်းစစ်ကောင်စီထုတ်ပြန်ထားတဲ့အမိန့်မှန်သမျှကိုပိတ်ဖြတ်ပြီးအထူးဒေတာကိုပိုင်အုပ်ချုပ်ရေးတည်ထူထောင်လိုက်ပါတယ်။ရှမ်းမြောက်ဒေတာမှာစစ်ကောင်စီနဲ့ညီနောင်သုံးဖွဲ့ကြားစစ်ရဲဆဲထားဖို့သဘောတူထားပေမဲ့နေဆက်ကုံတွေရေးတွေပုံမှန်ပြန်ဖြစ်လာဖို့တော့မလွယ်လှသေးဘူးလို့တရုတ်မြန်မာရေးလေလာသူဦးတန်းစွန့်နိုင်ကတော့ယူဆပါတယ်။ဦးတန်းစွန့်နိုင်ကမတ်အင်ဂျင်နိုင်ဆက်သွယ်မေးမြန်းထားပါတယ်ရှင်
။ပုံတဲ့ရင်ကနေပြီးတော့ဟိုခွန်ကြောင်းရှင်းရဲ့သားကနေပြီးတော့အခုသူ့ဒေတာကိုအထူးဒေတာအချိန်ကဒေတာတစ်အဖြစ်သူတို့တိမှတ်ပြုတယ်ဆိုတာကသူကဝါလို့ပြည်ငယ်လည်းတောင်းလို့မရဘူး။တိုင်းလေတောင်းလို့မရတဲ့အခြေအနေဖြစ်တဲ့အတွက်မိုင်းလာလူပဲသူကသူ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရတဲ့ရှိတယ်နယ်ပယ်လေးတစ်ခုကိုသူကထူထောင်ထားဖို့အဲ့ဒါကိုတရုတ်ကလည်းအားပေးမှာ
ဒီကိုကန့်တစ်ခုလုံးကိုပေါ့နော်တို့အရင်တို့ရီမန်းချက်အတိုင်းပြန်ရသွားပြီဆိုရင်နေဆက်ကုံတွေကိစ္စအခုကိုကန့်ပြန်ပြီးထိန်းချုပ်လိုက်ဆိုရင်အင်ဘက်ကဘယ်လိုဖြစ်မလဲ
နေဆက်ကုံတွေကိစ္စကဟိုတကယ်တမ်းဖြစ်ရှင်းမှုဆိုလို့ရှင်အရင်ဆုံးလာရှုပြတ်တမဖြစ်ရှင်းရမှာဖြစ်ပါတယ်လာရှုကဒီရှေးမြောက်တိုင်းစစ်ဌာနချုပ်အပါဝင်လာရှုကစစ်ကောင်စီဝင်နေကျွန်တော်တို့ကျွန်တော်တို့ဟိုဟာလို့ကျွန်တော်တို့အကုန်ထွက်ပေးကြမယ်ဆိုလို့ရှင်အဲ့ဒီပြဿနာကိုဆွေးနွေးနေပါတယ်ဒါမဲ့လာရှုကိစ္စမပြတ်သားသေးပဲနဲ့တော့အဲ့ဒီအနေအထားကကျွန်တော်တော့မဖြစ်နိုင်ဘူးထင်ပါတယ်ဘာဖြစ်လို့လဲဆိုတော့လာရှုမှာဟိုဘောတင်းနဲ့ဆက်သွယ်နေတယ်လမ်းကြောင်းတွေအားလုံးကအဲ့ဒီမှာသူ့ဆုံးနေတာဖြစ်တဲ့အခါကျတော့အခုအချိန်ကတော့ကျွန်တော်တို့နဲ့စီးရီလုံချမှုတော့ညီသက်နေပြီတဆုံးကြပေါ့လာရှုဝိုင်းထားတဲ့အနေအထားမျိုးပဲအဲကျွန်တော်တို့ရှိပါလိမ့်မယ်လာရှုလောက်ကင်လို့ကျွန်တော်တို့စစ်ကောင်စီဘက်ကထွက်ခွာပြီးတဲ့အနေအထားမျိုးတစ်ခုရောက်ပြီးဆိုမှတရုတ်ရဲ့အုံသွေးရေးလမ်းကြောင်းပြန်ပြီးစဉ်းစားနိုင်မယ့်အခြေအနေရှိတယ်လို့ကျွန်တော်တော့တွေ့ဆပါတယ်ခင
်အဲ့တော့ဒီစစ်ကောင်စီဘက်ကရောလာရှုကိုသူတို့ဘယ်လိုကင်တွယ်မလဲလို့ဦးတန်းစိုးနိုင်တုံးတယ်လေရှင
်လာရှုကိုစီးရီးရာတင်ပိုက်မှုဖြစ်လာရင်အဲ့ဒီဒေသတခုလုံးတော်တော်လေးကိုနော်ပြင်းထန်တဲ့တိုက်ပွဲတွေနဲ့ပြည်ပခါတွေဖြစ်လာနေမှာလာရှုကအခုချိန်ထိလာရှုလေရင်ကွင်းကိုတုံးနိုင်တဲ့အခြေအနေရှိပါလိမ့်မယ်မင်းအောင်နိုင်တို့ဘက်ကလည်းလာရှုမကြည်အတွက်ကတော့သူကတော့အတကူသူ့အနေနဲ့ကတော့အကျိုးပါမယ်သဘောရှိတယ်။သူတို့ကအဲ့ဒီနေချောင်းထိုးတဲ့ဆက်ပြီးတော့လုပ်မယ်။လာရှုကိုလည်းစိတ်အင်အားတွေဖြစ်တင်းမှုတွေဆက်ပြီးလုပ်နိုင်မယ်ဆိုလို့ရှိရင်တော့လာရှုမှာလောပြင်းထန်တဲ့တိုက်ပွဲကြီးတရားပေါ်လာကြအကြောင်းရှိပါတယ
်။တရုတ်အနေထားရောဘလို့အပြောင်းလဲတွေဖြစ်လာလဲ။သူကကြားပြန့်ခိုင်းနေကိုနှိမ်နင်းမှုကိစ္စမှာသူတို့လိုချင်တလောက်ဖြစ်လာပြီလား။သူတို့ရဲ့အဓိကရည်ရွယ်ချက်ပေါ့။သူတို့အခုပါဝင်နေတဲ့ကိစ္စမှာတစ်ဖက်မှာတော့ရှင်းနေသူတို့နေဆက်မှာတည်ငြိမ်ရေးရတော့သူတို့ကလူလားတိုင်းဆိုတဲ့အချက်ကတော့သူတို့အများရန်ပြောနေတာပေါ့နော်။ဒါပေမဲ့တစ်ဖက်မှာကျတော့တကယ်တမ်းတရုတ်ကဘာကြောင့်ဒီလောက်ထိဟိုပါဝင်နေတာသူတို့လိုချင်တာမရသေးလို့လား။ဒါပေမဲ့ဘလို့သုံးသပ်ပါလဲရှင်။
ကျွန်တော်ကတော့ဟိုသူတို့လူကျင်တာမရသေးကြလည်းပါတယ်ပေါ့အဓိကသူတို့လူကျင်တာကဒီကုံသွေးစခန်းလေးခုလုံးကိုသူကတော့ပြန်ပြီးတော့ဖွင့်လှစ်ပြီးတော့အဲ့ဒီကျွန်တော်တို့ဘူးဆဲမန္တလေးလမ်းကြောင်းကိုသူကတော့ရှင်းလင်းပေးစီချင်တာသူ့ရဲ့လက်တလောသူ့ရဲ့ဥတီချက်နဲ့သူရဲ့အကျိုးစီးပွားကာကွယ်ရေးအတွက်အဲဒီကိစ္စအဓိကပါစောစောကကျွန်တော်တို့ပြောဆိုနေကြတဲ့ BNRI လို့နော်ကျွန်တော်တို့ကြောက်ဖြူဖြီးတက္ကလန်ယထာလန်ဆိုတော့ဒီနေ့ချိန်မှာသူတို့ဘာသာချုပ်တွေပဲချုပ်နေနေဘယ်လို့မှမဖြစ်နိုင်ဘူးဆိုတော့သူတို့သဘောပေါက်ပါတယ်အဲ့တော့ဆိုလာကတော့တရုတ်ရဲ့သတ္တရောဥတီချက်ကကြားဖြန့်လုံကမဟုတ်တော့ဘူးကြပြန့်လုံငန်းပြီးတော့ပါနောက်တစ်ခုကဟိုကြပြန့်ကပယ်ဆောင်ချိန်တို့ကလည်းဒီဝါဘူကောင်ဒီတုန်းကဒီတုန်းကကျွန်တော်တို့ဟိုကျွန်တော်တို့ဝရမ်းထုတ်တယ်လို့ပါပဲသူတို့ကိုဝရမ်းထုတ်ပြီးတော့တဏီယာယာကိုသူတို့နော်ဟိုရွှေပြောင်းနေထိုင်ခွင့်ပေးလိုက်တယ်လို့ကျွန်တော်တော့သဘောပေါက်ပါတယ်နော်ဒီနေ့ခါလာမှလည်းသူ့အနေနဲ့သူလူချင်းတဲ့အနေထားတရားကိုခုလောက်ကရင်သိမ့်ပြီးတဲ့နောက်ပိုင်းမှာရသွားပြီကျင်းနဲ့လောက်ပြီးလူထင်ပါတယ
်ဒေါက်တာရှင်တို့ခုနားဆင်နေရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့အင်ကန်နီမနစ်ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ် VOE မြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေရေဒီယိုရုပ်သံအစီအစဉ်တွေကိုတော့ VOE မြန်မာပိုင်းစီစဉ်ရဲ့ website စာမျက်နှာbami.voanews.com မှာလည်းအချိန်မီလာရောက်ဖတ်ရှုနားဆင်နိုင်ကြပါလိမ့်ရှင်။အခုတော့ထိုင်းဘက်မှာမြန်မာတချို့ဖမ်းခံရတဲ့အကြောင်းကိုတင်ပြမှာဖြစ်ပါတယ်။ ထိုင်းမြန်မာနယ်စပ်တပ်ခရိုင်ဖွပ္ပရာမြို့နယ်တင်မာဇင်ဝိုင်လာဆလီယန်ဟီကမြန်မာဘက်ကနေဝင်လာတဲ့တရားမဝင်မြန်မာ25ရောက်ကိုလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့ပါတယ်ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်တပ်ခရိုင်ဖွပ္ပရာမြို့နယ်ကိုအစုလိုက်ပြီးရောက်လာတဲ့မြန်မာ25ရောက်ကိုလုံခြုံရေးတပ်ဖွဲ့တွေကဖမ်းမိခဲ့ကြောင်းဒေသခံတအူးကပြောပြပါတယ်အဲ့မှာ25ရောက်ပါလာတယ်မှာအရင်စကတူကဒီထိုင်းနိုင်ငံကျော်ဘန်ကောက်အတွင်းပိုင်းတဲ့သူကဝင်လို့တော့ဒီအဲ့ပေါ်ပါနေတဲ့အရေးတပ်ဖွဲ့ဝင်တွေအကုန်လုံးကတော့ဟိုဦးစစ်တယ်ပါတယ်မှာအဲ့ဒါသူတို့ဟိုပိတ်ပြီး ည်းစစ်သက်ရလို့ဆိုရှိတယ်အဲဒီဘန်ကောက်သွားတဲ့လမ်းကြောင်းကကျွန်တော်တို့ဒီလိုဒုက္ခတဲ့ဆက်ကန်းနောက်ကျောဘက်ကတွေပြဖြတ်တတ်တာအဲလိုမျိုးရှိတဲ့လမ်းတရိုင်းတွေရှိတယ်နောက်ပြီးတော့တချို့တက်လာဒီဘက်တာဘက်ကတွေပြဖြတ်တတ်တာရှိ
အခုဆိုရင်နေ့စဉ်မြန်မာတွေဟာအစုဝင်းနဲ့လာရောက်နေကြတာဖြစ်ပြီးမြန်မာပြည်ထဲမှာခြံနေမြေတွေပေါင်ပြီးအလုတ်ကန်ရဖို့အတွက်လာကြသူတွေဖြစ်တယ်လို့လည်းပြောပါတယ်
။ဒါတော့အေဘာလာနေတာပါ။တယောက်ပြန်ဆင်းသွားလို့ဆိုရင်10ယောက်လောက်ပဲပြန်ပါလာ။အဲ့လိုမျိုးဖြစ်နေ။ဒီမှာလူတွေကပုံပန်းတာ။သူတို့ကအရင်ကြီးတွေနဲ့ယင်းပြီးတော့လာခဲ့ပြီမလား။ထိုင်းမှာတချို့အလုံးမရတဲ့လူတွေကတပေါ်လုံးမရှိတဲ့လူတွေကတပေါ်။အဲ့ဒါသူတို့မသိကြဘူး။သူတို့ကတော့ယင်းတာတော့တက်မြင့်တပိုးပဲယင်းပြီးလာကြတာပေါ့။အဲ့လိုပေါ့။အဲ့ဒီခြံနေပေါင်ပြီးလာကြတဲ့လူတွေတပေါ်
အခုဆိုရင်ဖမ်းမိသူတွေဟာထိုင်းနိုင်ငံအတွင်းပိုင်းကမြို့တွေစီကိုသွားရောက်အလုပ်လုပ်ကြဖို့အတွက်နေ့စဉ်လဲနေဆက်ဝင်ပေါက်တွေကနေလာနေကြတာဖြစ်တယ်လို့လည်းပြောပါတယ်
။နေတိုင်းဝင်တော့ကြည့်ရအဲ့တနေရာလည်းမဟုတ်ဘူးဘက်အောက်ဘက်ကမဇူလီယန်ဘက်ကလည်းဝင်လာပဲဒီဘက်ကလည်းဝင်လာပဲမြောက်ဘက်ကဝင်လာပဲခေါက်ဘက်ကဝင်လာဝင်တဲ့ပေါက်တွေကအများကြီးပဲမှာ
မြန်မာနိုင်ငံထဲမှာနိုင်ငံရေးစီးပွားရေးအခြေအနေတွေကြောင့်ကိုအလုတ်ကန်အဆင်မပြေတာတွေကြောင့်ပါမြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံထဲကိုအလုတ်လုတ်ကန်ဖို့အတွက်လာရောက်နေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့2023ခုနှစ်အတွင်းမှာတော့မြန်မာနိုင်ငံသားတပေါင်းခွဲလောက်ဖမ်းဆီးခံရတယ်ဆိုပြီးအလုတ်သမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါတယ်ရှင်
။ထိုင်းနိုင်ငံကထီကိုမြန်မာပြည်တွင်းမှာရောထိုင်းနိုင်ငံမှာရှိကြတဲ့မြန်မာပြည်သားတွေရောစိတ်ဝင်စားထိုးကြပါတယ်။လာမယ့်ဖေဖော်ဝါရီလကစပြီးထိုင်းထီလက်မှတ်တွေကို digital ထီပြောင်းလဲတော့မယ်လို့ထိုင်းသက်ဆိုင်ရာအာဏာပိုင်တွေကပြောဆိုလိုက်တာကြောင့်မြန်မာပြည်ရင်းကိုထိုင်းထီရောက်နေသူတွေနဲ့မြန်မာပြည်ရင်းကထိုင်းထီထိုးနေသူတွေအနေနဲ့ဘလို့တက်ရောက်မှုတွေရှိလာနိုင်တယ်လဲဆိုတာကိုမန်းညွညွလင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ထိုင်းဆိုရဟာထီလက်မှတ်တွေကိုအွန်လိုင်းကနေဝယ်နိုင်မဲ့ digital ထီအဖြစ်လာမယ့်ဖေဖော်ဝါရီလမှာပြောင်းလဲရောင်းချဖို့စီစဉ်လိုက်ပါတယ်။တစောင်းကိုဘတ်80သတ်မှတ်ထားတဲ့ထီလက်မှတ်ကိုဈေးပိုယူပြီးရောင်းနေတဲ့အပေါ်တိုက်ဖြတ်နိုင်အောင်2022ခုနှစ်ကလေးကအွန်လိုင်း application ကနေမိတ်ဆက်ရောင်းချပေးခဲ့တယ်လို့ထိုင်းအစိုးရထီရုံး GLU ကဖော်ပြပါတယ်။ထိုင်းနိုင်ငံရဲ့ထီကမြန်မာပြည်ရင်းကရောထိုင်းမှာနေထိုင်ကြတဲ့မြန်မာပြည်သားတွေပါအထူးမြတဲ့ထီလေးဖြစ်ပါတယ်
တမီးကခုဆိုရင်ထိုင်းထီရောင်းတာ၄နှစ်နေပါလောက်ရှိပြီပေါ့နော်အရင်တော့အဲ့လိုမပိုးရရုံပဲဆိုပြီးတော့ဒီလိုမျိုးပုံလေးနဲ့ရောင်းရရနဲ့အခုတော့တော်တော်ကြည်ကြည်ပြည့်ပြည့်ရောင်းရှင်းနေရပေါ့နော်ဟုတ်အဝဲလူအားကဘယ်လောက်ရှိတော့ဆိုအခုခေတ်မှာလူတွေကကြက်တဲနေကြတာဆိုတော့တနည်းများဟိုထီပေါက်မလားဆိုတဲ့အိမ်မက်ပေါ့ကိုကိုတိုင်းလည်းအဲ့လိုထိုးဖြစ်တယ်လို့အဲ့လိုဒီမြန်မာထီမထိုင်းထီမဘာထီမမဟုတ်ဘူးလို့ထီပေါက်များဆိုတော့ထိုးတဲ့ customer အများကြီးမြန်မာမှာရှိရပေါ့နော်မြန်မာပြည်သက်ကကြတော့တနည်းမှာသူတို့ကံကြမ္မာထီပေါက်မယ်ဆိုတဲ့အတွေးမျိုးလေးရှိကြတော့လေဟုတ်လားနဲ့လားနဲ့ချီပြီးလူသမီးစီမောင်ကိုပဲလူပေါင်းတောင်းနဲ့ချီပြီးထိုးကြရမျိုးရှိရပေါ့နော်ဟုတ်ကဲ့
digital ထီအဖြစ်ပြောင်းလဲလိုက်တဲ့အခါတပိုင်းတနိုင်ထီလက်မှတ်ရောင်းနေသူတွေအခက်အခဲမရှိရအောင်အစိုးရထီရုံက iPad နဲ့ mobile phone တွေသုံးနိုင်အောင်ပံ့ပိုးပေးသွားဖို့စီစဉ်ထားတယ်လို့တာဝန်ခံတွေကပြောပါတယ်ထီထိုးသူတွေကလည်းလမ်းပြတပိုင်းတနိုင်ရောင်းသူတွေစီမောင် mobile phone တွေ iPad တွေကနေအရင်ထီစာရွက်ရွေးသလိုပဲစိတ်တဲ့နံပါတ်ရွေးပြီးဝယ်သွားနိုင်မှာဖြစ်တယ်လို့လည်းတာဝန်ရှိသူတွေကဆိုပါတယ်အခုလို digital ထီအဖြစ်ပြောင်းလဲလိုက်တာကမြန်မာပြည်ထဲကိုထိုင်းထီရောင်းနေသူတွေအတွက်ရောမြန်မာပြည်တွင်းကထိုင်းထီထိုးနေသူတွေအတွက်ပါထူးခြားတဲ့အခက်အခဲတော့ရှိလာနိုင်မှာမဟုတ်ဘူးလို့ငုကပြောပါတယ်
သူမှာတော့နှစ်ပိုင်းရှိမှာပေါ့နော်အဒီဟိုတချို့ကကြတော့ရှေးရိုးဆဲရှိတဲ့ customer မျိုးတွေကြတော့လည်းဒီထီလက်မှတ်လေးကိုကာယူဖျားစုံဟိုတင်ထားမှသူကထီပေါက်မယ်ဆိုတော့အယူရှိတဲ့ customer မျိုးတွေအတွက်တော့အဝယ်လူအားကြသွားနိုင်နေဆိုပေမဲ့လည်းအခုခေတ်ကတော့ဒီလူငယ်ပိုင်းဆိုင်ရာမှာ digital platform ကလည်းတိကျတာ ติดใจมันแต่ลาบอยู่ยงจีเสียชาอะไรสูรุ่ยเองจ้าแต่สมัยนั้นไปพี่ตอมบ่เนาะเวลูอ้าเนาะจ้าตอมมันโผล่ว่าสูรุ่ยอ่ะทีสูรุ่ยเองตอนนี้ป่าวมั้ยแล้วมันเนี่ยใจเด็ดดูอะไรแล้วมันทุ่มไปบ่เนาะดิจิตอลเนี่ยใจเด็ดดูอะไรดิจิตอลเปียงพี่ก็ทุ่มจังมาไปบ่เนาะดิจิตอลจ้าเนาะยังเนี่ยดูอ๋อเวรดูอ๋อปูพี่ก็เมียนเลยบ่เปียซีจ้าเนาะแล้วตัวเรกาหนีดูยามไปบ่แล้วมันจ้าเนาะปูคายชีเมดิบักก็ตั๊กให้ตัวชีเมเปลี่ยนปูอ่ะชีเมโหบักปูอ่ะย้ายมาเปี่ยวตัวไอ้ริสติตั๊กได้ตัวตะไลบ่เนาะถ้าหมูชินแล้วแล้วมันก็เลยมาไก่จี้ขึ้นมาเอโกยอมมูดิจิตอลอ่ะตะคุกๆเอราร์ผิดตัวมะล่ะสู้ပြီးတော့ตั๊กแต่คัสตอมเมอร์မျိုးเลยชื่อနိုင်เลยบ่เนาะไอ้จ้าเนาะนักคู่ลงอ่ะတော့แบลนซ์ผิดผิดသွားမယ်လို့တမီးတို့ထင်ပါတယ်ရှင်ဟုတ
်အစိုးရထီယုံကတော့လမ်းပေါ်မှာတပိုင်းတနိုင်ရောင်းသူတွေကနေဈေးကိုအမျိုးမျိုးတောင်းယူတာမျိုးမဖြစ်ရအောင်လှုပ်ဆောင်တာဖြစ်ပြီးလာမယ့်ဖေဖော်ဝါရီလမှာ Digital T လက်မှတ်23သန်းရောင်းနိုင်မှုပြင်ဆင်ထားရင်နှစ်ကုန်ပိုင်းမှာတစ်လကိုစောင့်ရင်25သန်းကနေတန်း50အထိတိုးမြင့်ရောင်းနိုင်မယ်လို့လည်းဆိုပါတယ်ထိုင်းအစိုးရထီယုံဟာတရားမဝင်ထီကစားတာတွေကိုတိုက်ဖြတ်နိုင်အောင်သုံးလုံးထီကိုလည်းဒီနှစ်လည်းမှာမိတ်ဆက်ရောင်းချပေးဖို့ပြင်ဆင်ထားတယ်လို့ဖော်ပြထားပါတယ်ရှင်။ကျွန်မညညလွင်ပါ
။ကင်းညာနိုင်ငံမှာငှက်ဖြားချောင်နှစ်ဆင်လူပေါင်း1000ကျော်သေဆုံးနေတယ်လို့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောပါတယ်။ကမ္ဘာအပူချိန်မြင့်တက်မှုကြောင့်အပူလှိုင်းနဲ့ရေကြီးရေရှမ်းတာမျိုးလိုပြင်းထန်တဲ့ရာသီဥတုတွေကြောင့်ပေါက်လာစေတဲ့ကမ္ဘာအပူချိန်မြင့်တက်မှုဟာငှက်ဖြားပိုးသည်ဆောင်တဲ့အနက်ဖီလီချင်းတွေရဲ့ပြုတ်မှုနဲ့ရှင်သန်ရေးကိုလွှမ်းမိုးနိုင်တယ်လို့ကမ္ဘာချမ်းမာရေးအဖွဲ့ကပြောပါတယ်။ငှက်ဖြားရောဂါကူးစက်မှုကိုထိန်းချုပ်နိုင်ရဲ့အတွက်2024ခုနှစ်အတွင်းအာဖရိကမှာကာကွယ်ဆေးအသစ်နှမျိုးကိုစတင်ဖျက်ချနိုင်မယ်လို့လည်းညွှန်လင်းရပါတယ်။ AP သတင်းကိုအခြေခံပြီးနန်းလောင်ကတင်ပြထားပါတယ်ရှင်။
ငှက်ဖြားရောဂါကူးစက်ခံခဲ့ရတဲ့အသက်86နှစ်အရွယ်ဝီလ်ဆန်မိုတီဟာအသက်မသေးရုံသမဲ့ခံစားခဲ့ရသူဖြစ်ပါတယ်။သူ့မှာငှက်ဖြားရောဂါပိုးကူးခံထားရကြောင်းအီဆိုလိုဆေးရုံရောက်မှသိခဲ့ရတာပါ။ဒါပေမဲ့ဆေးရုံမှာလည်းဘာဆိုင်မှမရှိတဲ့အတွက်အိမ်ပြန်ပြီးတော့ပုဂ္ဂလိကဆရာဝန်ကိုအိမ်ပေးပြီးတော့ကူးခဲ့ရတာပါ။သူကအခုလိုပြောပါတယ်
။ Anna con Perca Ospitali. Nelle Perca Ospitali si giù villa nel Fagnino.
ဆေးရုံတော့သွားလို့ရတယ်။ဒါပေမဲ့အဲ့ဒီမှာညူနာတွေကိုကူးစက်ပေးဖို့ဆေးဝါးတော့မရှိဘူးဆိုတာကျွန်တော်ကိုယ်တိုင်မြင်ခဲ့ရပါတယ်။ဒါကြောင့်အိမ်ပြန်ပြီးအပြင်ကဆရာဝန်နဲ့ကူးစက်ခဲ့ရတာပါ။ကျွန်တော်မိတ်ဆွေတယောက်ကတော့ဆေးမကုနိုင်လို့ဖြားပြီးနှစ်ရက်သုံးရက်လောက်အကြာမှာဆုံးသွားပါတယ
်။မော်တီလိုပဲအသက်25နှစ်အရွယ်အလုတ်တင်သူနာပြူကယ်ဗင်အိုကိုဘာကလည်းငှက်ဖြားကူးခံခဲ့ရပေမဲ့ဆေးရုံမှာဆေးမရှိတဲ့အတွက်အိတ်ဆိုင်ပြီးတော့အပြင်ဆေးခန်းမှာကုသမှုခံယူခဲ့ရတာပါ။အပြည်ပြည်ဆိုင်ရာ ILRI သုတေသနဌာနနဲ့ကင်ညာဆေးသုတေသနဌာန KEMRI တို့ကဇွန်နိုတစ်ကူးစက်ရောဂါဌာနနဲ့ပူးပေါင်းပြီးဥတုရသည့်ပြောင်းလဲမှုကရောဂါပိုးမွားတွေတည်ဆောင်းလာကြတဲ့ခြင်းမျိုးစိတ်တွေအပေါ်ဘလောက်အတိုင်းအတာထိတည်ရောက်မှုရှိတယ်လဲဆိုတာကိုလေ့လာခဲ့ကြပါတယ်။ ILRI ကနေရာပေါင်းစုံမှာစကန်တွေချပြီးတော့မိုးလေဝသပုံစံတွေကိုပါတွဲပြီးတော့လေ့လာခဲ့ပါတယ်။ ILRI သုတေသီ James Agogo ကအခုလိုရှင်းပြပါတယ်
။ The reason why we set up a weather station in this area to be able to capture
ကျွန်တော်တို့ဒီဒေသမှာမိုးလေဝသဌာနတစ်ခုတည်ထောင်ရတဲ့အကြောင်းရင်းကအပူချိန်စူထိုင်းစားလေတိုက်နှုံနဲ့လေလန်းချောင်းတို့လိုမတူညီတဲ့ပတ်ဝန်းကျင်အခြေအနေတွေကိုမှတ်တမ်းတင်နိုင်မှုဖြစ်ပါတယ်။အဲ့ဒီလိုရာသီဥတုအခြေအနေတွေကယောဂပိုးမွားတွေတည်ဆောင်ထားကြတဲ့အခြေအနေနဲ့ဒီတဝိုက်မှာတွေ့နေရတဲ့ယောဂကူးစက်မှုအပေါ်မှာပါဘလောက်လွှမ်းမိုးနိုင်တယ်လဲဆိုတာကိုလေ့လာနိုင်မှုဖြစ်ပါတယ်။
ဒါကြောင့်လဲ CDC မှာသုံးတဲ့အလင်းရောင်တဲ့ခြင်တွေကို1600ဖမ်းယူတဲ့ဤသုံးပါတယ်။အဲ့ဒီ1600ထဲမှာခြင်တွေကိုဆွဲဆောင်တဲ့ကာဗွန်ဒိုင်အောက်ဆိုက်တက်ခွင့်ကိုသုံးထားပါတယ်။ဖမ်းမိခဲ့တဲ့ခြင်တွေကိုတော့ KEMRI တက်ခွဲခန်းကိုပို့ပြီးတော့စစ်ဆေးပါတယ်။တက်ခွဲခန်းကပိုးမားဗေဒပညာရှင် Joel Lutomate ကအခုလိုပြောပါတယ်
။ And while the mosquitoes attract from the fields the transported
ဖမ်းမိထားတဲ့ခြင်တွေကို Nitrogen အရည်နဲ့ထည့်ပြီးKRI MRI တက်ခွဲခန်းကိုပို့ပါတယ်ဒီဒေတာမှာဘလို့ခြင်မျိုးစိတ်တွေရှိနေတယ်လဲဆိုတာအတိအကျသိအောင်ခုလိုလေ့လာနေကြတာပ
ါဘလို့ခြင်မျိုးစားလဲဆိုတာနဲ့ဘလို့ယောဂပုံမော်ရဲတည်ဆောင်ထားတယ်လဲဆိုတာကိုတက်ခွဲခန်းမှာလေ့လာပါတယ်အာဖရိကဥချိုဒေတာမှာမိုးခေါင်ရေရှားမှုကြောင့်ပြည်သူတွေအတော့ကိုအတိဒုက္ခရောက်ခဲ့ကြတာပါကင်ညာငှက်ဖြားကောင်စီရဲ့အကြီးအကဲအကြံပေးသူဖြစ်သူဝီလျံအခွေလီကအယ်နီညိုအပူလိုင်းရဲ့အကျိုးဆက်ကြောင့်မိုးတဲထန်စွာရွာသွန်းရာကခြေနေပေါက်ဖွားရာရေပေါ်နေရာတွေပေါက်ပေါက်လာပြီးငှက်ဖြားအပါဝင်ကူးစက်ရောဂါတွေတိုးပွားလာနိုင်တယ်လို့အခုလိုထောက်ပြပါတယ
် With increasing temperature with increasing amount of rainfall
ချင်းပေါက်ဖို့မှုပုံများလာပြီးချင်းပေါက်နိုင်တဲ့နေရာပုံများလာတဲ့အတွက်နှစ်ဖြားလိုမျိုးသွေးလွန်တုပ်ကွေးတို့လိုမျိုးနှစ်ဖြားလိုယောဂါတွေကူးစက်နိုင်ခြင်းမြင်မှားလာပါတယ်ဒါကြောင့်မို့လို့ယောဂါဖြစ်ပွားမှုတွေပုံများလာနိုင်ခြင်းရှိတာကိုတွေ့ရမှာပါအချိန်ကအစအုံပိုင်းမှာအာနေပြီးတိတ်မဖွံ့ဖြိုးသေးတဲ့ကင်ညာမြောက်ပိုင်းလိုနေရာကဇက်မာရေးစနစ်မှာအခက်အခဲတွေရှိလာမှာဖြစ်ပါတယ်
ကဘာကျမရဲ့အဖွဲ WHO ရဲ့2023ငှက်ဖျားယောဂါအစီရင်ခံစာအရပြီးခဲ့တဲ့2022ခုနှစ်အတွင်းကဘာတော်ဝငှက်ဖျားယောဂါဖြစ်ပေါ်မှုပေါင်း249သန်းဝန်းကျင်ရှိခဲ့ပြီးတော့2019ခုနှစ်ကိုဗစ်ကပ်ယောဂါမတိုင်ခင်ကအချိန်ထက်16သန်းတိုးလာတာပါအာဖရိကမှာဖြစ်ပွားနေတဲ့ငှက်ဖျားယောဂါတိုက်ဖျက်ရေးအတွက်ငှက်ဖျားယောဂါကာကွယ်ဆေးတစ်မျိုးကို WHO က2023ခုနှစ်မှာထောက်ခံအားပေးခဲ့ပါတယ်ကဘာမှာငှက်ဖျားကူးစက်ခံရသူတန်း200ကျော်နဲ့တေဆုံးသူ၄သိန်းဝန်းကျင်ရှိပြီးအာဖရိကတိုက်ကအများဆုံးဖြစ်ပါတယ်ပထမဆုံးငဖျားယောဂါကာကွယ်ဆေးကို RDSS လို့နာမည်ပေးထားပြီး GSK ဆေးကုမ္ပဏီက Mosquirix နာမည်နဲ့ဈေးကွက်တင်ပါတယ်ဒီဆေးရဲ့ဈေးအနည်းငယ်က30ရာခိုင်နှုန်းထက်အမှုရှိတာကိုလေ့လာမှမှတွေ့ခဲ့ရပါတယ်လက်ရှိ WHO ကထောက်ခံထားတဲ့ဒုတိယမြောက်ငဖျားကာကွယ်ဆေးကတော့ R21 Matrix M ဖြစ်ပါတယ်ဒုတိယကာကွယ်ဆေး3ချိန်ရဲ့ထိရောက်မှုက85ရာခိုင်နှုန်းဖြစ်ပြီးဆေးအာနိသင်ကတစ်နှစ်လောက်အထိထိရောက်မှုရှိတာကိုလည်းလေ့လာမှုမှာတွေ့ထားပါတယ်။ငှက်ဖျားကာကွယ်ဆေးမျိုးစလုံးကိုတော့အာဖရိကတိုင်းနိုင်ငံတွေစီဒီနှစ်ထဲဖျက်ဝေပေးနိုင်မယ်လို့လည်းမျှော်လင့်ရပါတယ်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွဲ့လွဲ့ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းလောင်းဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းလောင်းတောင်းယူနိုင်ပါတယ်။နောက်တစ်နေ့ကတော့ VOA မြန်မာ email လိပ်စာ bami@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရစေ။ VOA ပြည့်တဲ့အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
မင်္ဂလာမနက်ခင်ဗျာရှင် VOA American အသံရဲ့2024ခုနှစ်ဇန်နဝါရီလ16ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ3049ရုပ်ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းမှာတော့စီးပွားရေးလူမှုရှုခင်းနဲ့တက်တန့်ရောင်သတင်းလှအစီအစဉ်တို့ကိုမကြာခင်မှာနားဆင်ကြရပါမယ်ရှင်အခုရင်ဆုံးတော့သတင်းထောက်မှတ်စုကိုနားဆင်ကြရပါမယ်မြန်မာဆီရေးပြိပခါမှာစစ်ကောင်စီဘက်ကမြေပြင်ထိုးစစ်ထက်လက်နက်ချေလေးချောင်းတိုက်ခိုက်မှုတိုးမြင့်လှုပ်လို့ကလင်းငယ်များပြပါဝင်အရသာတည်ဆုံမှုတိုးလာနေပါတယ်။ခံပတ်မြို့နီးလေးချောင်းထိုးစစ်ကြောင့်ကလင်းငယ်တွေအစုလိုက်တည်ဆုံခဲ့ရတာပါ။ရန်ကုန်ကပေးပို့တဲ့သတင်းထောက်မှတ်စုကိုကုသားညို့ဦးတင်ပြထားပါတယ်ရှင်။
စစ်တပ်ကအာဏာသိမ်းကာလ၃နှစ်နီးပါးရှိလာချိန်မှာမြန်မာနိုင်ငံတွင်လက်နက်ကိုင်ပြပခါတွေအချိန်မြင့်တက်လာသလိုဖြစ်ပွားရာနေရာတွေကလည်းပိုပြီးတော့ကျယ်ပြန့်လာနေပါတယ်။စစ်ကောင်စီကမြေပြင်စစ်စင်ရေးထက်လေကြောင်းအသုံးပြုမှုကိုပိုပြီးတော့တိုးပြီးလှုပ်ဆောင်လာနေတာပါ။အိန္ဒိယမြန်မာနယ်စပ်ခံပတ်မြို့နယ်တမိုင်းကွာရှိတဲ့ကနန်ရွာကိုဇန်နဝါရီလ9ရက်နေ့ပြီးခဲ့တဲ့တနင်္ဂနွေနေ့မနက်စောပိုင်းတုန်းကစစ်ကောင်စီကနေပြီးတော့လေကြောင်းတက်ခိုက်တာကြောင့်အရသာ18ဦးသေဆုံးခဲ့ရပါတယ်။အဲ့ဒီထဲမှာကလင်းငယ်9ဦးပါပါတယ်။ကနေရောင်မှာရှိတဲ့ခရစ်ယာန်ဘုရားကျောင်းနဲ့စာသင်ကျောင်းကိုပိတ်မထားတိုက်ခိုက်ရာကနေပြီးတော့အနီးမှာရှိတဲ့ရပ်သားတွေကိုထိမှန်တာဖြစ်တယ်လို့ဒေသခံပြည်သူ့အုပ်ချုပ်ရေးဖွဲ့ဝင်တူကပြောပါတယ
်။ကနန်ကျွာရဲ့ဒီစာသင်ကျောင်းထပ်တန်းခွဲစာသင်ကျောင်းပေါ်တော့စာသင်ကျောင်းအနောက်ကိုသူကဒီဟာပေါ့လေရင်လေကျောင်းကပြတ်သွားတာပေါ့နော်။ပင်ဆုံးက18ဦးရှင်အခုဒီအတူတူထား18ဦးပေါ့တော့နည်းနည်း emergency နေနဲ့ဒီထိခိုက်မှာဆေးဝင်တင်ထားတာ10ဦးလောက်ရှိရှင်အခုဒီမနေ့နဲ့ဆက်ရခုထုံခွဲကောင်းဝင်နေရလို့ပါရှိရှင်သုံးမှာသွားတဲ့မှာတော့ကလေးတွေပါရပေါ့နော်ကလေးဟိုကကြပြလေးလေးအောင်နမင်းကလေးသုံးရောအဲ့တော့ဆက်ဆုံးသွားတဲ့ကလေးလေးကိုပေါ့နော်ဒီလေးလူဒီလူ18ဦးမှာပါရရှင်ဟုတ်အခုထိထားတဲ့ဟာတော့ဒါလူလက်ပိုင်းမျိုးထိထားတာဟုတ်အဲ့ဒီပုံပုံကျဲကျဲနေရလူနေရွက်ကွက်ကျောင်းရဲ့အနောက်နောက်တစ်ခုကဟိုကဒီအမ်ဒီကမ်းနဲ့ဖျားချောင်းပေါ့အဲ့ဒီကတနင်္ဂနွေနေ့လေကနင်းနွေနေ့ကိုဒီ ဖျားချောင်းဆင်းတဲ့အချိန်တော့ပေါ့နော်အဲ့လိုအချိန်တော့မှသူဖြစ်သွားတာ
အခုဒီတိုက်ခိုက်ခံရတဲ့ကနန်ကြီးရွာကခမ်းမမြို့နဲ့တမိုင်လောက်ကဝေးပြီးတော့ခမ်းမမြို့ကိုကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်ပြီးတော့ပြည်သူ့အုပ်ချုပ်ရေးဖော်ဆောင်နေကြတာဖြစ်ပါတယ်စစ်ကောင်စီကတော့ခမ်းမမြို့နယ်ကနန်ရွာကခရစ်ယာန်ဖျားချောင်းကိုလေချောင်းကနေပြီးတော့ဘုံကျဲတိုက်ခိုက်မှုကြောင့်ကလင်းငယ်တွေအပါဝင်ဒေသခံအရသာအများပြားသေဆုံးခဲ့တယ်ဆိုတဲ့သတင်းဟာသတင်းအမှားဖြစ်တယ်ဆိုပြီးတော့ညှင်းဆန်ထားပါတယ်ဒါပေမဲ့လည်းကလင်းငယ်တွေနဲ့တည်ဆုံသူတွေရဲ့ရုပ်လောင်းတွေအဆောင်အပြက်စီးမှတ်တမ်းဓာတ်ပုံတွေဒီလူမှုကွန်ရက်တွေနဲ့ဒေသတွင်းသတင်းတွေမှာဖော်ပြခဲ့ကြပါတယ်အမေရိကန်ပြည်သူ့ကုလသမဂ္ဂဆိုင်ရာတာဝန်ကြီးဖြစ်တဲ့ Lyndall Thomas Greenfield ကခံပတ်လီကျောင်းတက်ခိုက်မှုနဲ့ပတ်သက်လို့ဒီဖြစ်ရဟာမြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းမြန်မာပြည်သူလူထုကြုံနေရတဲ့ထိတ်လန့်တုန်လှုပ်စရာနောက်ထပ်ဖြစ်ရတစ်ခုဆိုပြီးပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းသိန်းနီမြို့နယ်ဘက်မှာလည်းဇန်နဝါရီလ10ရက်နေ့ညပိုင်းကစစ်ကောင်စီရဲ့လေကျောင်းတက်ခိုက်မှုကြောင့်အရသာဒီ၄ဦးအနည်းဆုံးသေဆုံးခဲ့ရတယ်လို့ကိုကမီဒီယာမှာဖော်ပြထားပါတယ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကိုနှစ်ဆပိုင်းနဲ့ကဒီမကွေးတိုင်းမြိုင်မြို့နယ်နဲ့ရေစီယိုမြို့နယ်အဆက်မှာလည်းကြုံတွေ့ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းဒဇယ်မြို့နယ်ကျွန်းလာမြို့အဆက်မှာရှိတဲ့စိန်နှန်းကြီးရွာကိုပြီးခဲ့တဲ့ဇန်နဝါရီလ၄ရက်နေ့နေ့လယ်ပိုင်းကစစ်တပ်ကနေပြီးတော့တိုက်ပွဲဖြစ်မှုမရှိဘဲနဲ့လေကြောင်းကနေပြီးတော့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံရဲသား9ဦးထက်မနည်းသေဆုံးခဲ့ရတယ်လို့ဒဇယ်မြို့ကန်တွေကပြောပါတယ်။စိန်နှန်းကြီးရွာစစ်တင်ကြောင်းကိုဘုံကျဲတဲ့ချိန်မှာစစ်တင်ကြောင်းအနီးကနေနေအပေါ်မှာကြက်ရောက်ပေါက်ကွဲတာလို့ဒဇယ်မြို့ကန်တဦးကပြောပါတယ
်။စိန်နှန်းရွာမှာလေကြောင်းတိုက်ခိုက်မှုလို့ဟိုဘော2နာရီနဲ့မင်းနေလို့ဆက်ဝဲကြည့်လို့ဒါကပြစ်သွားတာပြစ်တော့ပိန်နှလုံးနေအိမ်နှလုံးကြီးလောင်ပြီးတော့ဟွာဒီပြည်သူလည်းတော်ထိခိုက်ဒဏ်ရာရလောလောဆယ်ထိတော့သေဆုံးနေလည်းများနေအပြင်မှာ၅ဦးဒီဟိုဒီဖုံးချောင်းဘက်မှာ၂ဦးလိုကြားတယ်၂ဦးဆိုခုနကဘောနော်အဲ့ဒီနေနှလုံးနဲ့အိမ်ကြီးနာပြည်သူတွေကတော့ဟိုဒီတိုင်းထိတော်တော်ထိရဘောနော်ထိနာရဘောသူပေါင်900ပုံဆိုတော့ဒီလူရသားဒီလူတွေပဲထိခိုက်တယ်ဘာမှတိုက်ပွဲမရှိဘူးဒီမှာစာတင်ကောင်းကိုကျေးရပေါ့နော်စာတင်ကောင်းရှေ့ဘက်ကအိမ်နှလုံးထိရပေါ့
လက်လက်ကင်တိုက်ပွဲတွေမရှိပေမဲ့လည်းစစ်ကောင်စီရဲ့လေကြောင်းရန်ကြောင်းမလို့ရက်သားတွေသတိထားနေထိုင်နေရတဲ့အထက်ကရဏီဒုက္ခသည်တွေလည်းပါကြပါတယ်။ကရဏီဒေသမှာစစ်ကောင်စီရဲ့လေကြောင်းတက်ခိုက်မှုကြောင့်ဒေသခံတွေဟာအခုချိန်ထိကိုနေရက်ကိုမပြောင်းရဲဖြစ်နေကြတယ်လို့ဒမောဆုမြို့နယ်ပြည်သူ့ကော်မတီတပ်တာဝန်ရှိသူတူကပြောပါတယ
်။ခွေးရဲ့ပိုင်လို့ညင်နေတယ်ကျွန်တော်တို့တော့သူလေးနေတာကျဲလေးနေကြည့်ပြတော့သူ့ပုံမှာတော့အလုံးလုံးနေတယ်နေတိုင်းလူလူပဲနေရညရောအဲဒါလောကိုဒီမော့ဖူပေါ့နော်ဒီလားတရားသူ့အတူပုံမှာလည်းနေကြည့်ပြတယ်လူနေလာကျဲတယ်ပေါ့နော်ဒါတိုက်ပွဲမရှိလဲသူတော့လုံနေကြလုံပဲသူလုံနေတယ်သူ
စစ်ကောင်စီနဲ့အင်းအင်းရခိုင်တပ်တော်ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းကြောက်တော်မြို့နယ်မှာလည်းအခုလပထမပတ်ထက်မှလေကြောင်းရန်ကြောင်းရက်သားသေဆုံးထိခိုက်မှုတွေရှိခဲ့ပါတယ်ကျောက်တော်မြို့နယ်အလေကျွန်းကြီးရွာကိုစစ်ကောင်စီကနေပြီးတော့လေကျင်းနဲ့ဘုံကျဲတက်ခိုက်တာမို့လို့ရက်သား2ဦးသေဆုံးပြီးတော့11ဦးထိခိုက်ဒဏ်ရာရတယ်လို့ဒေသခံ2ဦးကပြောပါတယ်
။နှစ်နာရီ30မိနစ်တိုးတွင်းမှာလေကျင်းနဲ့ဘုံကျဲကြီးလူတယောက်သေသွားတယ်။ဘုံကျဲရဲ့အခါ10ယောက်ကဒဏ်ရာရသွားတယ်။ကလေး3လားကလေးတယောက်ရဲ့နှစ်နာရီကလေးတယောက်ရဲ့ဒဏ်ရာပြင်းထန်ပြီးတော့ခြေကုသခင်ကိုခင်ယူနေပါတယ်။
မန္တလေးတိုင်းဒေသကြီးကိုပြန့်နှံ့လာတဲ့ညီတော်မဟာမိတ်သုံးဘွဲ့ရဲ့စစ်စင်ရေးဟာလဲဒီအပိုင်းထဲမှာတအောက်တက်ဒီ TNL နဲ့မန္တလေးပြည်သူ့ကော်မတီတက်ဒီ PDF ပူးပေါင်းတက်တွေပြည်ဦးလီမြို့နယ်အစွန်ကကြောင်မဲလေးကြီးရွာဒီစစ်ကောင်စီတပ်စခန်းကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်TNL ထုတ်ပြန်ချက်ထဲမှာတော့နောင်ချိုမြို့နယ်ကြောင်မဲလေးကြီးရွာလို့ဖော်ပြထားပြီးတော့ဒီလ9ရက်နေ့တိုက်ပွဲမှာစစ်ကောင်စီဘက်ကတိုက်လေနဲ့8ချိန် MI-35 ရဟတ်ယာဉ်နဲ့3ချိန်လက်အောက်တိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်တိုက်ပွဲမဖြစ်တဲ့နေရာတွေမှာလည်းစစ်ကောင်စီဘက်ကနေပြီးတော့လေကြောင်းအသုံးပြုတိုက်ခိုက်မှုတွေရှိတဲ့ခြေအနေကို PSLF TNLA ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ
်။အခြားတွေကတိုက်ပွဲဖြစ်တာမရှိပဲနဲ့စစ်ကောင်စီဘက်ကဒီလေကြောင်းလိုင်းအသုံးပြုပြီးတော့မှပုံကျဲတိုက်ခိုက်တာမျိုးတွေရှိတယ်။မနေ့ကဒီပုံကျဲတိုက်ခိုက်တဲ့နေရာကကိုခိုင်တဲ့မရှိနဲ့ပြန်လာရှုဘက်မှာရှိမှာပေါ့နော်ပြန်ဒီအာနောင်ချိုဘက်မှာလည်းရှိမလဲဆမ်ချီချီရောမှာလည်းရှိမယ်ပြန်မလို30ကျော်ပါ
စစ်ကောင်စီဘက်ကအခုလိုမျိုးရပ်ဖက်စစ်ဖက်မခွဲဘဲနဲ့လေကြောင်းတက်ခိုက်မှုတွေလုပ်နေတာကြောင့်မလို့မြန်မာနိုင်ငံကိုလေယံစီတင်သွင်းမှုတွေမလုပ်ကြဘို့နိုင်ငံတကာမှာလည်းကန့်ကွက်လှုပ်ရှားမှုတွေရှိနေပါတယ်မြန်မာစစ်တပ်ဟာဆက်အနာသိမ်းစကာလကတည်းကအခုချိန်မှာ အဖက်ဘက်မှာပို့ပြီးတော့ယူရင်းလာနေတယ်လို့တော်လိုင်းအင်အားစုတွေနဲ့စီးလိလသူတွေကသုံးသပ်ပါတယ်။တစ်ဆက်ထဲမှာပဲမြေပြင်ထိမ့်ချုပ်မှုတွေအားလျော့လာချိန်မှာလေကြောင်းတိုက်ခိုက်မှုတွေကိုပို့ပြီးတော့အားပြုတ်လာနေပါတယ်။ဒီချင်းတွေကြောင့်ရသားထိခိုက်သေးဆုံးတဲ့ဖြစ်စဉ်တွေကလင်းငယ်တွေအခုလိုအစုလိုက်ပြုံလိုက်သေဆုံးရတဲ့ဖြစ်စဉ်တွေတိုးလာနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတင်ဆက်လိုက်ပါတယ်။ကျွန်တော်သားညူပါ
ပြည်ရင်းမှာလက်နက်ကိုင်ပြိပခါတွေတိုးလာနေပြီးနိုင်ငံတကာတန်းခတ်ပိတ်ဆို့မှုတွေနဲ့လည်းရင်ဆိုင်နေရတဲ့စစ်ကောင်စီကကြောက်ဖြူစီမံကိန်းကိုအပူတပြည့်အကောင့်ထဲဖွင့်နိုင်ရေးကြိုးပမ်းနေပါတယ်။စီမံကိန်းရေးပွင့်လင်းမြင်လာမှုမရှိတာကိုထောက်ပြပြီးတရုတ်ရဲ့အကျွေးပြိမဲ့အရေးစိုးရိမ်ကြသလိုပဲဒေသခံတွေအကျိုးစီးပွားနှင်နာမဲ့အပေါ်မှာလည်းစိုးရိမ်နေကြပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာရှင်ရုံးနဲ့မြန်မာချာကြောက်ဖြူရင်းနဲ့စိတ်ကလုံငါဆောင်ရွက်ခွင့်နောက်ဆက်တွဲစာချုပ်ကို2023ခုနှစ်ဒီဇင်ဘာလ26ရက်နေ့မှာကြောက်ဖြူအထူးစီးပွားရေးဆုံးစီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌနဲ့ကြောက်ဖြူအထူးစီးပွားရေးဆုံးရင်းနဲ့စိတ်ကကုမ္ပဏီ CITIC Consortium ရဲ့တရားဝင်ကိုယ်စားလှယ်တို့လက်မှတ်ရေးထိုးကြပါတယ်2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်တလအကြာမတ်လအတွင်းမှာကြောက်ဖြူအထူးစီးပွားရေးဆုံးစီမံခန့်ခွဲမှုကော်မတီကိုစစ်ကောင်စီကအသစ်ပြန်လည်ဖွဲ့စည်းခဲ့တာလို့ကြောက်ဖြူစီမံကိန်းတွေအရေးလစ်လာသူဦးထွန်းကြည်က VOA ကိုပြောပါတယ
်2022အာဏာသိမ်းပြီးလို့ဖေဖော်ဝါရီ1ရက်နေ့မှာအာဏာသိမ်းတယ်ဆိုတော့မေလမတ်လမှာဒီအထူးစည်းပွဲရေးဆောင်ကြောက်ဖြူအထူးစည်းပွဲရေးဆောင်ကော်မတီကိုပြန်ပြီးတော့ဒီအခုနတ်ဆက်ကကနေပြန်ပြီးတော့ဖွဲ့စည်းခဲ့တယ
်2022ခုနှစ်အတွင်းကြောက်ဖြူအထူးစည်းပွဲရေးဆောင်စီမံခန့်ခွဲမှုကော်မတီကိုအစ်စ်ဖွဲ့စည်းခဲ့ပေမဲ့ဒီကော်မတီကနိုင်ငံအကျိုးစီးပွားကိုအဓိကထားညှိနှိုင်းနေတာကြောင့်နှစ်နှစ်တာကာလအတွင်းအချိန်ကျန်ကြပြီးအဆင်မပြေတာတွေကြောင့်အခက်အခဲတွေ့ရတယ်လို့ဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်းကဇန်နဝါရီလ10ရက်နေ့မှာပြောပါတယ်ဒါကြောင့်လည်းဘူကော်မတီအဆင့်ကတရုတ်မြန်မာနှစ်ဖက်လုံးအကျိုးရှိအောင်ဆွေးနွေးပြီးဗိုလ်ချုပ်မှုကြီးမြောင်လှိုင်ကိုတင်ပြအဲ့ဒီနောက်မှာလုပ်ငန်းကော်မတီဥဆောင်ညှိနှိုင်းတာကြောင့်2023ခုနှစ်ဒီဇင်ဘာလ26ရက်နေ့မှာကြောက်ဖြူအထူးစီးပွားရေးဆုံးရင်းနှီးစိတ်ကစီမံကိန်းလုတ်ကိုင်ခွေသဘောတူစာချုပ်ရဲ့နောက်ဆက်တွဲစာချုပ်ကိုလက်မှတ်ထိုးနိုင်ခဲ့တာဖြစ်တယ်လို့သူကပြောပါတယ်မြန်မာအထူးစီးပွားရေးဆုံးဆိုင်ရာဗဟိုအဖွဲ့ဥက္ကဋ္ဌဖြစ်တဲ့စစ်ကောင်စီရဲ့ဒုတိယအကြီးအကဲဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်ကကြောက်ဖြူစီမံကိန်းကိုအမြန်ဆုံးအကောင့်ထဲဖွင့်နိုင်ရေးလှုပ်ရှားဖို့လည်းတိုက်တွန်းပါတယ်။စီးပွားရေးပညာရှင်ဦးစိန်ချေကတော့ရခိုင်ပြည်နယ်တွင်တိုက်ပွဲတွေအပါအဝင်နိုင်ငံတော်တိုက်ပွဲတွေကြောင့်စီမံကိန်းအကောင့်ထဲဖွင့်ရေးမှာလုံခြုံမှုကင်းမဲ့တဲ့အနေအထားလို့ VOA ကိုပြောပါတယ်
။မြန်မာနိုင်ငံဆက်ဖြစ်နေလားအထူးသဖြင့်နော်ရခိုင်မှာအေးအေးပါဝင်နော်ဒီမြောက်ပိုင်းကစာဆစ်ဖြစ်တဲ့ကောင်မအသေးအံဖြစ်တဲ့အချိန်မှာသူကြည့်မှာပေါ့သူကဘယ်လိုလုပ်ပြီးတော့ဟေးငမ်းငမ်းလုပ်မှာသူ့မှာ security မရှိဘူးနော်မရေရာဘူးပေါ့ဗျာ
မြန်မာအထူးစစ်ပွဲရေးဆောင်ဆိုင်ရာဗဟိုလုံငါအဖွဲ့ရဲ့ဥက္ကဋ္ဌစစ်ကောင်စီဥက္ကဋ္ဌရုံးဝန်ကြီးဌာနနှစ်ရဲ့ပြည်ထောင်စုဝန်ကြီးဦးအောင်နိုင်ဦးကလည်းကြောက်ဖြူရင်းနဲ့စိတ်ကလုံငါဆောင်ရွက်ခွင့်စာချုပ်ရဲ့နောက်ဆက်တွဲစာချုပ်ဟာဆိုရင်တရုတ်ဘက်ကတောင်းဆိုတာမဟုတ်ဘဲမြန်မာဘက်ကတောင်းဆိုတာဖြစ်တယ်လို့ပြောဆိုထားပါတယ်မူလစာချုပ်ပါအချက်တွေကမရှင်းတဲ့အချက်တွေကိုနှုတ်နှစ်ဖက်လက်ခံဖို့ရှင်းရှင်းလင်းလင်းဖြစ်စွတ်တာလို့ဆိုပေမဲ့အသေးစိတ်ကိုတော့မပြောပါဘူးစီမံကိန်းအကောင့်ထဲဖော်တဲ့နေရာမှာတရုတ်မြန်မာနှစ်ဖက်လုံပိုင်ခွင့်နေရှင်းရှင်းလင်းလင်းဖြစ်ဖို့ဖြစ်စွတ်တာဖြစ်ပြီးရှမ်းမြောက်ဖြစ်စဉ်တွေကြောင့်ရုတ်တရက်လောက်တာမဟုတ်ဘူးလို့လည်းပြောပါတယ်။အကောင့်ထဲဖော်ရဲ့အချိန်ကာလသတ်မှတ်ချက်ကို2023ခုနှစ်ဒီဇင်ဘာလ26ရက်နေ့ကစလို့18လတာထပ်မံတက်တန်းတူထားပြီးသတ်မှတ်ကာလအတွင်းလိုက်နာလုံဆောင်ရမယ့်ကိစ္စတွေမြန်မြန်ဆန်ဆန်လုပ်ကြမယ်ဆိုရင်တော့ကြောက်ဖြူစီမံကိန်းအကောင့်ထဲပေါ်နိုင်မယ်လို့စစ်ကောင်စီဒုတိယဝန်ကြီးချုပ်ကပြောပါတယ်။ကြောက်ဖြူစီမံကိန်းပါအသေးစိတ်အချက်လက်တွေမသိရတာကြောင့်စီမံကိန်းအကောင့်ထဲပေါ်တဲ့အချိန်မှာအကျွေးထောင်ချောက်ပြိနိုင်တဲ့ရေဆိုးရင်ကြသလိုဒေသခံတွေအတွက်ညရာအလုတ်အကိုင်းဆုံးရှုံးနေကြတာတွေအတွက်လည်းစိုးရိမ်နေကြပါတယ်။ကြောက်ဖြူအထူးစီးပွားရေးဆောင်အတွက်ညီအကထောက်ချီရထားတာလို့ကြောက်ဖြူစီမံကိန်းများအရေးဆောင်ချစ်သူဦးထွန်းကြည်က VOA ကိုပြီးခဲ့တဲ့နှစ်အတွင်းကပြောပါတယ်စီးပွားရေးပညာရှင်ဦးစိန်ချေကတော့
အကျွေးထောင်ချောက်ကလွတ်အောင်အစိုးရကပြင်ဆင်ချုပ်ထုတ်ခဲ့နော်ဒါကပြီးခဲ့တဲ့ဒီအာဏာပသိမ်းငယ်မှာလွတ်ခဲ့ပါဆိုတော့အခုလည်းပဲသူတို့ကလုံမယ်ဆိုအဲ့ပုံကလုံတယ် နော်အခုတရင်းသာရှင်မလို့အချမ်းမြင့်တာပြောသွားတာပြည်သူကိုလည်းချမပြဘူးအသေးစိတ်ချပြတဲ့အခါမှာတပ်ဆိုင်ရာတာဝန်ရှိတဲ့လူတွေပညာရှင်တွေပြည်သူပြည်သားတွေကဒါကိုကြည့်ပြီးမှတောင်းဆိုရမှာဟေးငါတို့ကတော့ဖြစ်နေနေနိုင်တယ်အချိုးစားပြဒါနဲ့များအောင်တို့လုပ်ပေးပါနော်အတော့ဘယ်ရယူမှလဲသူတို့စီကမယူပါနဲ့တပ်သားယူပါဆိုတာမျိုးတွေမဖြစ်သင့်ဘူး
နိုင်ငံအတွက်ရေးချတဲ့စီမံကိန်းကြီးတွေမှာနိုင်ငံရဲ့ငွေနဲ့ရင်းနှီးမြှုပ်နှံဖို့တင့်တယ်ရင်းနှီးမြှုပ်နှံနိုင်တဲ့အနေအထားလဲအတိုင်းအတာတစ်ခုထိရှိတယ်လို့စီးပွားရေးပညာရှင်ဦးစိန်ချေကထောက်ပြပါတယ
်မြန်မာနိုင်ငံရဲ့နော်နိုင်ငံသားအစိုးအန်ဒီဟာတနေ့တနေ့ကိုပုံမှန်အနေအထားမှာပုံမှန်တော့သူတို့အာဏာသိမ်းတဲ့ကာလအခုဒီစစ်ပွဲမဖြစ်ခင်မှာတော့တနေ့ကိုဆီယမရဲ့ export annual ဒေါ်လာ20ဘီလီယံ 20.45 လောက်ရှိတယ်မနေ့ကအဲ့ဒီမှာကျွန်တော်ပြန်သွန်းလာလို့ရှိတာအကုန်လုံးလို့ကျွန်တော်ဆိုရမယ်အဲ့ဒီကနေချိုးစားတက်တော်တဲ့ချိုးစားကိုကျွန်တော်တို့ကိုယ်ပိုင်ပတ်စံနဲ့ရင်းလို့မရနိုင်ဘူးလား
စားချုပ်အရာပထမဆုံးအကောင့်ထဲပို့ဖို့သဘောတူထားတာကတော့မတီးကျွန်းရင်းတဲ့စိတ်ကန်းဖြစ်ပြီးဒီရင်းတဲ့စိတ်ကန်းနဲ့အတူမတီးကျွန်းနဲ့ရံပြေကျွန်းကိုဆက်တဲ့တာနောက်မတီးကျွန်းရင်းတဲ့စိတ်ကန်းကနေကြောက်ဖြူဆက်မှုစုံစီမံကိန်းကိုဆက်သွယ်ထားတဲ့လမ်းပိုင်းတို့ကိုစတင်လိုက်ပြီးဒီအတွက်လည်းမြေဆန်းတက်တဲ့လုပ်ငန်းတွေပြီးစီးနေပြီလို့ကြောက်ဖြူစီမံကိန်းများရေးစောင့်ကြည့်သူဦးထွန်းကြည်ကပြောပါတယ်ဒီစီမံကိန်းတွေစတည်ရင်တော့ငါးပန်းလုပ်ငန်းနဲ့အသက်မွေးကြတဲ့မဒေးကျွန်းဘော်ကရွာလေးရွာအင်ဂျီ900ကျော်လူပေါင်း3000ကျော်တို့ဆက်လက်နေထိုင်နိုင်ရေးခက်ခဲသွားမယ်လို့လည်းဦးထွန်းကြည်ကသုံးသပ်ပါတယ်။ကြောက်ဖြူရင်းနှက်စေကစီမံကိန်းတွေကိုမူလကရင်းနှက်စေကံ10ခုထိဆောက်ဖို့ရည်မှန်းခဲ့ကြတာဖြစ်ပေမဲ့အကျွေးပြိမဲ့ရေးဆိုရင်ချက်နဲ့စေကံ2ခုထိရှုတ်ချတည်ဆောက်ဖို့energy အမျိုးသားဒီမိုကရေစီအစိုးရလက်ချက်မှာဆုံးဖြတ်ထားတာပါဒေါ်လာတန်8300ကုန်ကြမဲ့မူလစီမံကိန်းကနေဒေါ်လာတန်1300စီမံကိန်းကိုရှုတ်ချထားတာလည်းဖြစ်ပါတယ်ရှင
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တမ်းပဲနဲ့ Blue Mark အပြရောက်အမှတ်လေးပါတာသတိပြုကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
ဟူတီတပုံတွေရဲ့ရန်ကြောင့်ပင်လယ်ညီနဲ့အေဂျင်ပင်လယ်ခွေကိုဂုံတင်တင်မော့ကြီးတွေရှောင်ပြီးတော့သွားနေကြရပါတယ်ဒါဟာကမ္ဘာရေချောင်းကုန်သွယ်ရေးအတွက်ဘယ်လောက်ထိခိုက်သလဲထိခိုက်နေပါသလဲဆိုတာကိုတော့ကုန်သွယ်ရေချောင်းကျွမ်းကျင်သူကက်ပတိန်မျိုးမြင့်အောင်ကိုမဆုမြတ်မွန်ကမြင်မြန်ပေးလူမှုစုရှုခဲ့အစီအစဉ်မှာတင်ပြထားပါတယ်ရှင
်ကာဇာကမ်းမြောင်ဒေသမှာဖြစ်ပွားနေတဲ့စစ်ပွဲကြရက်ကနိုင်ငံတကာရေချောင်းကုန်သွယ်ရေးပေါ်အတော်ကြီးထိခိုက်နေပါတယ်ဟာမတ်စစ်သွေးကြွားတွေပေါ်ထောက်ခံတဲ့ယေမန်နိုင်ငံကဟူသီတပုံတွေကပင်လယ်နီနဲ့ဒီအေဒန်ပင်လယ်ကွေးကိုဖြတ်တန်းသွားတဲ့ကုန်တင်သင်္ဘောတွေပေါ်တိုက်ခိုက်မှုတွေလုပ်နေတဲ့အတွက်ဒီကုန်တင်သင်္ဘောတော်တော်များများအဲ့ဒီလမ်းကြောင်းတွေကိုရှောင်ပြီးသွားနေကြရပါတယ်အာရှထွက်ကုန်တွေဥရောပထွက်ကုန်တွေကိုအပြန့်အလန့်တင်ပို့တဲ့နေရာမှာအဓိကဖြတ်လန်းလို့ပြောလို့ရတဲ့ဒီ Suez တူးမြောင်းကိုဖြတ်ဖို့အတွက်ကအေဒန်ပင်လယ်ကွေးနဲ့ပင်လယ်နီကိုမဖြစ်မနေဖြတ်တန်းသွားဖို့လိုပါတယ်အခုတော့အဲ့ဒီလမ်းကြောင်းကိုရှောင်ပြီးတော့မှဒီကုန်တင်သင်္ဘောတွေဟာဒီအာဖရိကတိုက်ဘက်ကနေပတ်ပြတ်သွားနေရတဲ့အတွက်အချိန်ပုံကြသလိုကုန်ကြဆိုင်တွေလည်းတက်ကုန်ပါတယ်ဒီလိုဖြစ်နေတာကဒီကမ္ဘာကြီးချောင်းကုန်ပြည်အပေါ်ဘလောက်ထိကြီးမားတဲ့ပြဿနာဖြစ်နေပါသလဲ Mars ကုန်တင်သင်္ဘောလုပ်ငန်းကြီးမှာကပတင်အဖြစ်လုပ်ခဲ့မှုတို့အရှေ့လေပိုင်းဒေသကာတာနိုင်ငံမှာဒီ10နှစ်လောက်နေထိုင်ပြီးတော့ရေချောင်းတန်းပြ pilot အဖြစ်လုပ်ကိုင်ခဲ့မှုနဲ့ကပတင်မျိုးမြအောင်ကိုမေးချထားပါတယ
်အာရေဗျပင်လယ်ကွေ့ကထွက်လာပြီးတော့ယင်းနေတင်ပြီးတော့ဥရောပတိုက်ကိုသွားတဲ့သင်္ဘောတွေရှိသလိုပင်လယ်နီထဲမှာရှိတဲ့ဆော်ဒီအာရေဗျတို့ကထွက်တဲ့ယင်းနေတွေကိုတင်ပြီးတော့အရှေ့ပြားပေါ့အာရှအရှေ့ပြားတရုတ်တို့ဂျပန်တို့စင်ကာပူတို့သွားတဲ့သင်္ဘောတွေလည်းရှိတယ်။နောက်တစ်ခါဟိုကော်ဒီနာသင်္ဘောကြီးတွေတခြားအထွေထွေကုန်တင်တဲ့သင်္ဘောကြီးတွေလည်းပဲအရှေ့ပြားကကုန်တွေကိုဥရောပကိုပို့မယ်ဒါဥရောပကကုန်တွေကိုအရှေ့ပြားကိုပို့မယ်ဆိုရင်လည်းဒါဖြတ်ဆိုတော့ဒါကအမတန်မှဟိုအရေးပါတဲ့အရင်လဲခီးသွားလာများတယ်ဒီမော့သွားလာများတဲ့ဒီလမ်းကြောင်းတစ်ခုဖြစ်ပါတယ
်ဆိုတော့ကိုမျိုးမြင့်အောင်ဆောဆောပြောခဲ့သလိုပေါ့နော်ဒီကမ္ဘာကုန်သွယ်ရေးကိုကြည့်လို့ရှိရင်ဒီအာရှထွက်ကုန်နေနောက်ဥရောပထွက်ကုန်နေနော်အဲ့ဒါတွေကိုဟိုဆောအပြန်လှန်ဖို့တင်ပို့တဲ့နေရာမှာဒီဆူဝဲတူမြောင်းကနေပြီးတော့အထူးကဖြတ်ပြီးသူတို့ဖြတ်လန်းလို့တုံးကြတာ哦ဆိုတော့အဲ့ဒီဆူဝဲတူမြောင်းဖြတ်ဖို့ဆိုရင်လည်းဒီပင်လယ်နီနဲ့ဒီအေဒန်ပင်လယ်ခွေးကိုမဖြစ်မနေသူတို့ကဖြတ်သွားရတာ哦နော်တင်မောတွေကဆိုတော့အဲ့ဒါကြောင့်လဲဒီကုန်တင်တင်မောကြီးတွေကဒီလမ်းကြောင်းကိုသူတို့တုံးနေကြတာပေါ့လေဆိုတော့ကိုညိုမြင့်အောင်ကိုရာရာဒီတင်မော့ကက်တင်ဘွားနဲ့အဲ့ဒီ
နေရာတွေကိုမကြာခဏလဲဖြတ်ဖူးတယ်နောက်ဒီအရှိလေပိုင်းဒေသတွေကကတားနိုင်ငံမှာလဲဒီ10နှစ်လောက်နေပြီးတော့ပေါ့နော်ဒီရေချောင်းတန်းပြပိုင်လော့အနေနဲ့လောက်ခဲ့ပြတဲ့အခါကျတော့အဲ့လုံချုံရင်ဘိုင်းနဲ့ပတ်သက်လို့ရှိရင်အဲ့ဒီဘက်ကဒီအရင်တည်းကပေါ့နော်သတိထားစရာဖြစ်တယ်လို့ပြောလို့ရပါချက်
ဟုတ်ပါတယ်ဟိုအရင်ပေါ့နော်အခုလိုမျိုးဒီဆာဒီအရေဗျားနဲ့ယေမန်နဲ့နေစာစစ်ပွဲတွေမဖြစ်ခင်အချိန်တည်းကအဲဒီချိန်တော့ယေမန်ကတောင်းတမြောက်မပိုင်ခွဲခဲ့တော့နော်အဲ့ဒီချိန်လောက်တည်းကအဲ့ဒီနေရာလေးမှာကဘလို့ခေါ်မလဲစီးရရလှုပ်ရှားမှုတွေဖြစ်လာရှိရပေါ့နော်ကျွန်တော်တို့ဆိုသင်းမောနဲ့ခောက်ခောက်ခါဖြစ်တယ်တစ်နှစ်ကိုနှစ်ချိန်လောက်သုံးချိန်လောက်ဖြစ်တယ်ဆိုရှင်ဘယ်တော့တစ်ခေါက်ဖြတ်သွားဦးမှာဒီနေ့ပြောဘယ်တော့ဖြတ်သွားလို့ရှိရင်ဟာအဲ့မှာလင်းရင်ပွင့်ဆောင်ရမြင်ရတယ်။အာနောက်လင်းကားနှစ်လောက်နေလို့ရှင်အဲ့မှာလင်းမြန်လေးအတက်ဆေးလောက်တာစတွေ့ရပြီးစစ်လင်းတယ်နေပေါ့နော်။တခါရေဒါစကန်နေဆောက်ထားတယ်တခါအဲ့လိုမျိုးလင်းရင်ပြေတုံးတုံးကြီးစခန်းနေပေါ့နော်။ Massive batteries တွေလင်းရင်တုံးကြီးစခန်းနေဆောက်နေတာမြင်ရတယ်။ဒါပြောင်းဖြတ်ပွင့်မြင်ရတယ်။နောက်ပြီးတော့ဟိုးရင်လက်ထက်တကဟို USS Cole လို့ပါတော့ယေမန်မှာဝုန်းတိုက်ခါတဲ့အချိန်လောက်မှာပဲအဲ့ဒီအချိန်နဲ့ကွာမာချက်တမောတွေထပ်သွားတော့လှမ်းပြီးတော့ RPG နဲ့ပြစ်တယ်လို့တတိယနေရာကြားတယ်။ဒါပေမဲ့တမောတွေတော့မချိဘူးသူတို့လှမ်းပြစ်တာအယောင်ကြီးလို့ကြောက်တော့ဘာဖြစ်ရောကကရေးထဲမှာပဲတမောမြောက်ရေးထဲမှာကြာသွားတာလို့ပြောတော့အဲ့ဒီထဲကကသနာကတော့နည်းနည်းတော့ရှိနေလို့ပေါ့နော်သူကဒီဟာကြီးကတကယ်စီးရပေါ့နော်သူကလာပြီးတော့ဒုက္ခပေးနေကပ္ပကုံတွေရေချောင်းလမ်းကြီးကိုဒုက္ခပေးနေတဲ့နေရာကြီးဖြစ်နေပါတယ
်ဆိုတော့ဟိုတဆက်ထမေးစင်တာပေါ့နော်ဒီပင်လယ်နီနဲ့ဒီ18ပင်လယ်ခွေးကနေဖြတ်သွားတဲ့တမောတွေလုံခြုံရေးအတွက်ဆိုပြီးတော့မှဒီ American ရေတပ်ဦးဆောင်တဲ့Operation Prosperity Guardian စစ်စေးရေးဆိုပြီးတော့ဒီဇင်ဘာ16ရက်ပေါ့2023ဒီဇင်ဘာ16ရက်နေ့ကနေစပြီးတော့သူတို့လုပ်နေပါတယ်ဆိုတော့အဲ့လိုမျိုးဒီနိုင်ငံဆောင်ပါဝင်တဲ့ပေါ့နော်စစ်စေးရေးရောဒီသင်းမောတွေရဲ့လုံခြုံရေးကိုပေါ့နော်ဘလောက်ထိထိထိရောက်ရောက်လုပ်ပေးနိုင်မယ်လို့ထင်ပါလေရှင
်အဲ့လိုမျိုးပေါ့နော်အပီပီဆိုင်ရာဒီတက်တွေစုပေါင်းပြီးတော့ဒီရေချောင်းလမ်းကိုလုံခြုံရေးလုပ်ဖို့အတွက်လုပ်ခဲ့တဲ့ဟာဆိုမာလီယာမှာပင်လယ်သမားကိစ္စတော့လည်းသူတို့လုပ်ခဲ့ပါတယ်အတိုင်းတာတစ်ခုထိအောင်မြင်ပါတယ်ဒါပေမဲ့ဟိုပါဝင်တဲ့နိုင်ငံများဖို့လိုတယ်သင်္ဘောစီးရင်များဖို့လိုတယ်ပေါ့နော်သင်္ဘောနည်းနည်းလေးနဲ့အဲသွားသမျှသင်္ဘောအကုန်လုံးအကာအွယ်ပေးဖို့တကယ်လို့အခုသင်္ဘောဒီစင်းကတို့မှာတော့လာပြီးတော့အတိုက်ခိုက်ခံနေရပြီးကူညီပါဆိုလို့ရှိရင်လွှတ်ဖို့အတွက် resources ကတော့များများလိုတယ်ပေါ့နော်ဒီဆိုမာလီယာပင်လယ်သမားကိစ္စတော့ကကမ္ဘာလုံးနှိပါလောက်ကအဲဒီတက်တမောတွေဒီစင်းဟိုဒီစင်းနဲ့စင်းဒီစင်းစင်း contribute လုပ်ကြရဲဝိုင်းပြီးတော့ထည့်ကြရဲကြောင့်ဝိုင်းကာကွယ်နိုင်တဲ့အတွက်ကြောင့်မလို့အခြေရမှုရှိပါတယ်အဲ့တော့အခုလောက်တဲ့ဟာမှလည်းကျွန်တော်အခုသတင်းထဲမှာတွေ့ရတော့စတော့စနေပြီအဲတင်မော့စီးရင်နေနေသေးတယ်ပေါ့တင်မော့စီးရင်များများထားနိုင်တော့ထိရောက်မှုပုံများများရှိမှာပေါ့
ဆိုတော့အခုကတော့ဒီဂါဇာစစ်ပွဲချောင်းပေါ့နော်ဒီဟာမတ်စ်တွေကိုထောက်ခံတဲ့ဟူသီတပုံတွေကတိုက်နေတာပေါ့လေအဓိကတော့အစ္စရေးကလာတဲ့တင်မောတွေကိုယူဆလို့ယူဆတဲ့ကုန်တင်တင်မောတွေကိုတို့ကအဓိကပြတ်မှတ်ထားပြီးတိုက်နေတယ်ဆိုတော့အခုကိုမျိုးမြင့်အောင်လိုက်ခဲ့မှုတဲ့ကပ္ပတန်လုပ်ခဲ့မှုတဲ့ဒီမောက်ဆိုလိုမျိုးကုန်တင်တင်မောလုပ်ငန်းကြီးအပါအဝင်ပေါ့နော်တင်မောလုပ်ငန်းတော်တော်များများအခုဆိုရင်အိမ်လမ်းလမ်းကြောင်းကိုရှောင်ပြီးတော့သွားနေကြပါပြီဆိုတော့ဒီကုန်တင်မောတွေကဟိုတခြားလမ်းကြောင်းကိုတုံးတဲ့အတွက်ကြောင့်မဟုတ်လို့ကုန်စည်နှုံးတွေပိုတက်ကုန်ပဲဆိုပြီးတော့လည်းတတိပေးမှုတွေကရှိနေတယ်လေဆိုတော့ဘာကြောင့်ပေါ့နော်ဘလောက်တက်သွားနိုင်တာလဲဆိုတာကိုလည်းရှင်းပြလို့ရမှာရှင့်
အလွယ်ပြောရလို့ရှိရင်ပေါ့နော်ဥပမာစင်ကာပူကနေပြီးတော့ရိုတက်တယ်မို့သွားမယ်တိမ်မော်ပေါ့စင်ကာပူစိတ်ခန်းနေပေါ့ရိုတက်တယ်စိတ်ခန်းသွားတိမ်မော်ကပုံမှန်အကြာဖြစ်ကွန်တိနာတိမ်မော်စင်းရစက်နေနဲ့ရောက်မယ်ခီးပေါ့ဆူယက်တူမြောင်းဖြတ်ပြီးတော့စက်နေနဲ့ရောက်မယ်ခီးကခုဒီလမ်းကြောင်းကိုအနေရရှိလို့ရှောင်သွားခါကျတော့အာဖရိကကြီးကိုပတ်ပြီးတော့ဒီပတ်ကြီးပတ်သွားတဲ့ခါမှာ16ရက်19ရက်လောက်ကြာသွားနေတယ်ပေါ့တိမ်မော်ရဲ့ speed တစ်ခုနဲ့ခရောမသိအကြာမြင်ပြီဆိုတော့6ရက်လောက်ခီးကပူကြာရှည်သွားတဲ့ကြောင့်မို့ကုန်စီစလဲတွေကိုကစားမရရှိရောက်ဖို့အတွက်လည်းအချိန်နောက်ကျသွားတဲ့ပြင်တေပိုးဆက်စရိတ်နော်တင်မောကအချိန်ကြာကြာမောရကြောင့်စီပိုးကုန်တဲ့စရိတ် insurance charges ဒီအမခံဂျီဒီကုန်တွေတင်လိုက်အမအကုန်လုံးကလိုက်တက်သွားတဲ့ကြောင့်မို့အဲ့ cost တွေအကုန်လုံးကိုတော့ carrier လို့ခေါ်တဲ့တင်မောတေဆောင်တဲ့တင်မောတွေကကာကူတင်တဲ့လူတွေပေါ်ကိုသွား charges ကိုပိုတောင်းတော့မယ်နောက်တစ်ခါဒီကာကူတွေကိုအမခံထားတဲ့အမခံကုမ္ပဏီတွေလည်းအချင်းပေါ်ကြတယ်ခီးပုံဝေးသွားတယ်ဆိုတော့အားကမ်းချေပို့တောင်းမယ်အဲ့တော့ cost အကုန်လုံးတက်လာတဲ့အကုန်လုံးကပစ္စည်းကိုလက်ခံရရှိတဲ့လူကလည်းပဲသူက cost အများကြီးပို့ပြီးတော့လူကြစီတွေအများကြီးပို့ရတဲ့အကြောင်းမို့သူကလည်းပဲဒီ consumer တွေပေါ့နော်ပုံဆွဲသူတွေပြန်ရောင်းတဲ့ခါကျလို့ရှိရင်လည်းပဲသူကလည်းဒီဟာတွေလိုက်ဈေးပြီးတင်တော့မယ်ပေါ့နော်ချက်ချင်းလည်းငင်းတစ်လနှစ်လသုံးလတွင်မတိတာပဲမဲ့6လတစ်နှစ်ကြာလာတဲ့အခြေကျလို့ရှိရင်အဲ့ဒီအပေါ်ကုန်ကြစီတွေက customer တွေကိုလာပြီးတော့တက်ရောက်နိုင်ပါတယ်ဒီကတော့ကုန်စည်လုံးတွေတက်လာမှာပေါ့နော်ပစ္စည်းတွေအားလုံးဝင်းစုတွေအားလုံးကအဲ့ဒီကုန်စည်လုံးတက်တဲ့ဓာတ်ကိုစားသုံးသူတွေအားလုံးကမျှဝေပြီးခံကြရအောင်ပေါ့နော
်ကုန်တွေရေချောင်းကျွမ်းကျင်သူကပ္ပတန်မျိုးမြင့်အောင်ဖြစ်ပါရဲ့ရှင် ကျေးဇူးကုံတွယ်ရေးထိခိုက်နေတဲ့အတွက်ဒီကုံစင်းနှုတ်တက်တဲ့ဓာတ်ကိုစားသုံးသူတွေခံကြရမှာဖြစ်ပေမဲ့ကုန်ချမ်းပြတ်ကုန်ကြောမထုတ်နိုင်တဲ့ supply chain ထိခိုက်တဲ့ပြဿနာအထိတော့မဖြစ်နိုင်ဘူးလို့သူကခန့်မှန်းပါတယ်ရှင်။ကျွန်မ
ဒိမတ်နိုင်ငံမှာတော့နှစ်ပေါင်း50ချောအတွင်းပထမဆုံးအခြေဖြစ်ဘရင်သစ်နန်းဆက်ပါတယ်။အမေရိကန်နာမည်ကျော်ဆူတော်မင်းသမီးဂျီလိုဂီတဗီဒီယိုကိုရုပ်ရှင်ဒိုလေးလိုဖန်တီးထုတ်လုပ်ထားပါတယ်။ဒီလိုထင်ပေါ်ကြွကြားသူတွေနဲ့အမှုပညာလောကသတင်းတူတွေကိုတော့မိုက်အေးသန္နာကျော်ကတက်တန်ရောင်သတင်းလွှာမှာတင်ဆက်ထားပါတယ်ရှင်။
ဒိမန်နိုင်ငံမှာအရှေ့ဆန်မင်းသားဖရက်ဒရစ်ဇန်နဝါရီလ14ရက်နေ့ကဘီရင်ဖြစ်တဲ့နန်တက်လာပါတယ်။ဒါနှစ်ပေါင်း50ကျော်အတွင်းမှာဘီရင်သစ်တစ်ပါးထိနေအရေးအယာကိုစိုက်ခင်တာဖြစ်ပါတယ်။မဲရော့ဖြစ်သူဒုတိယမြောက်မာဂရိတ်တာဘီရင်မကြီးထိနေကို52နှစ်အုပ်စိုးလာခဲ့ပြီးတော့မှတားတော်ဖြစ်သူကိုထင်းမွေနန်းမွေလှဲပြောင်းပေးမယ်လို့ပြီးခဲ့တဲ့နှစ်သစ်ကူးစုနေကမှကြေညာသွားတာပါ။သူ့ရဲ့တားတော်အကြီးဆုံးအရှေ့ဆန်မင်းသားဖရက်ဒရစ်အခုနန်တက်လာတော့ဒသမမြောက်ဖရက်ဒရစ်ဘီရင်ဖြစ်ပါတယ်။ဘီယန်ဖက်ဒရစ်အသက်55နှစ်ကဩစတြေးလျနိုင်ငံကအရက်သူမယ်ရီအလစ်ဇဘက်ဒေါ်နယ်ဆန်52နှစ်ကိုကြေညာမြှောက်ထားတဲ့အတွက်ကြောင့်မလို့သူလည်းမိဖုရားဖြစ်လာပြီးတော့သူတို့မှရင်သွေး၄ယောက်ရှိပါတယ်။ဒိမတ်နိုင်ငံကရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေနဲ့အစိုးရအဖွဲ့ကနိုင်ငံကိုတည်ဝင်အုပ်ချုပ်တာဖြစ်ပြီးတော့ဘီယန်ကတော့ပါတီနိုင်ငံရေးမှာဝင်ရောက်မဆွတ်ဖက်ဖက်နဲ့နိုင်ငံအုပ်ဆောင်ဖြစ်နေထုံးတဲ့ဆင်လာတာဝန်တွေကိုထမ်းဆောင်တာဖြစ်ပါတယ်ရှင်။အမေရိကန်နာမည်ကျော်ရုပ်ရှင်မင်းသမီးလည်းဖြစ်အဆိုတော်လည်းဖြစ်တဲ့ Jennifer Lopez ရဲ့အားလုံးမျှော်နေကြတဲ့တချင်းတဲ့ဂီတာဗီဒီယိုထွက်လာပါတယ်။တချင်းနာမည်က Can't Get Enough ဖြစ်ပြီးတော့သူ့ရဲ့တေးတပြားတဲ့ This Is Me Now အခုကျမဆိုတဲ့တေးတပြားမှာပါမယ်တချင်းမှာသူ့ရဲ့တချင်းတွေမထွက်တာ10နှစ်လောက်ကြာခဲ့ပြီးတော့မှအခုပထမဆုံးချိန်တချင်းတဲ့ထွက်လာတာဖြစ်ပါတယ်
။ Tell Them To Us Part
အခုထွက်တဲ့တချင်းက2002ခုနှစ်ကထွက်တဲ့ This Is Me Then အဲ့ဒီတော့ကကျမဆိုတဲ့တေးတပြားရဲ့နောက်ဆက်တွဲလည်းဖြစ်ပါတယ်။သူကဒီတချင်းအတွက်တေးတယုတ်ဖို့ရုပ်ရှင်ကားတို့လေးကိုလည်းဒီတချင်းဗီဒီယိုဖြစ်နေထုတ်လိုက်တာပါ။ This is me now a love story အခုကျမအချစ်ဇလန်းလို့နာမည်ပေးထားတဲ့ဒီဂီတာဗီဒီယိုကိုတော့ Director Dave Meyer ရိုက်ကူတာဖြစ်ပါတယ်။နာမည်ကြီးအဆိုတော်တွေဖြစ်တဲ့ Drake, Taylor Swift, Harry Styles, Coldplay တို့နဲ့အတူအလုပ်တွဲလုပ်ဖို့တဲ့ Director ပါ။ဒီဂီတာဗီဒီယိုကသူ့ရဲ့တေးတပြားတဲ့အတွက် travel video ဖြစ်ပြီးတော့တေးတပြားထွက်တဲ့ဒီနေ့ထဲမှာပဲ prime video line မှာထုတ်ဝေတာပါ ဟိုးရင်တော့သူ့ရဲ့ချစ်သူ Ben Affleck နဲ့ပြန်ပြီးပေါင်းစည်းမိကြပြီးတော့မှနောက်လက်ထပ်လိုက်တာတွေကိုခံစားပြီးတော့ဒီတေးတပြားကိုထုတ်မိတယ်လို့သူကပြောပါတယ်ဒါကြောင့်လည်းဖြစ်ရုပ်ရှင်မင်းသားလည်းဖြစ်တဲ့သူ့ရဲ့ခင်မွန် Ben Affleck နဲ့ကြည်လို့နှစ်ဦးတွဲပြီးတော့ဇာတ်ညွှန်းရေးတာဖြစ်ပါတယ်။အသက်54နှစ်ရှိပြီဖြစ်တဲ့ Jennifer Lopez ဟာတေးတပြားပေါင်းတန်း80ရောင်းချခဲ့ရပြီဖြစ်ပြီး Billboard Hot အဖြစ်ဆုံးတေးတရားဆင်မှာတော့နံပါတ်1ချိန်တဲ့သင်လေးဘုတ်ပါပါတယ်။သူနောက်ဆုံးထွက်တဲ့ AK ဆိုတဲ့တေးတပြားကလွန်ခဲ့တဲ့9နှစ်ကထုတ်ခဲ့တာပါ။သူကဒီကြားထဲမှာတော့ Marry Me ဆိုတဲ့ရုပ်ရှင်ဇာတ်ကားတွေရုပ်ရှင်သင်လေးတည်ဆူခဲ့ပါတယ်ရှင်။
သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။အခုတော့သတင်းချင်းချုပ်ကိုတလဲတင်ပြပေးပါမယ်။ရုရှားရဲ့တင်ကျူသတိပေးထိန်းချုပ်လေယာဉ်နှစ်စင်းကိုယူကရိန်းလေတပ်ကပစ်ချလိုက်တယ်လို့ယူကရိန်းစစ်တပ်အကြီးအကဲကတနင်္လာနေ့မှာပြောပါတယ်။ရုရှားလေယာဉ်တွေဟာမိုင်၄00အကွာမှာရှိတဲ့ရန်သူကိုသိရှိနိုင်ပြီးမြေပြင်ကတပ်တွေစီကိုသတင်းပေးပို့နိုင်ပါတယ်။ယူကရိန်းမှာရှိတဲ့ရုရှားတပ်တွေကိုလှုပ်ရှားရမှာဒီလေယာဉ်တွေကိုမရှိမဖြစ်အရေးပါပါအသုံးပြုခဲ့တာပါပြတ်ကျသွားတဲ့ဆိုတဲ့လေယာဉ်နှစ်စင်းကတော့ A50 အမျိုးအစားနဲ့ IL-22 အမျိုးအစားထောက်လှမ်းရေးလေယာဉ်တွေဖြစ်ကြပါတယ်ရှင်လက်ရှိအချိန်ဟာဂါဇာမှာဆစ်ဆင်နေတာကိုရှော့ချရမယ့်အချိန်ဖြစ်တယ်လို့အမေရိကန်သမ္မတအင်ဗျူရောကတင်းနှင်းကနေနေမှာပြောပါတယ်ဣသရေလခေါင်းဆောင်တွေကဟမတ်စစ်သွေးကြွအုပ်စုအပေါ်စစ်စင်ရေးကိုဆက်လက်တိုးမြှင့်စစ်ဆင်မယ်လို့ပြောနေတဲ့အချိန်မှာအခုလိုပြောဆိုချက်အင်ဂျူရောကထွက်လာတာပါဒီပြောဆိုချက်ကရက်တရာဖြစ်မှာအမေရိကန်နဲ့ဣသရေလအမြင်ကွဲပြားနေတာကိုလည်းပြသနေပါတယ်ဣသရေလတပ်ဖွဲ့တွေကဂါဇာမှာတနင်္လာနေ့ကလေကြောင်းကနေဆက်လက်တိုက်ခိုက်နေကြပြီးမိနစ်ကလူ130ကျော်သေဆုံးခဲ့တယ်လို့ဟမတ်ရဲ့ကျန်းမာရေးဌာနကပြောပါတယ် ဂါဇာတောင်ပိုင်းခရယူနစ်ဒေတာကလည်းနဲ့တူလောက်ရနေရာကို၄ချောင်းကရောမြေပြင်ကပါတိုက်ခိုက်ဖျက်ဆီးခဲ့ပြီးဂါဇာမြောက်ပိုင်းမှာတော့စစ်သွေးချ၅ယောက်သေဆုံးတယ်လို့အစ္စရေးစစ်တပ်ကပြောဆိုထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောက်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထုတ်လွှင့်မဲ့ BOE ရဲ့ Radio ရုပ်သံအစီအစဉ်ကိုတော့ Line to Meter 1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ BOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမ Thank you Type ပါရှင်။